Welcome to the Voice of America in Burmese.
မင်္ဂလာညချမ်းတော်တာရှင်များရှင်2019ခုနှစ်မေလ3ရက်ဗုဒ္ဓဦးနေ့ညပိုင်း VOA စီစဉ်တွေကိုအမေရိကန်ပြည်အောင်စုမြို့တော်ဝါရှင်တန် DC ကနေမြန်မာစံတော်ချိန်ည9:00-10:00အထိလိုင်းဒိုမီတာ24.25-32.50 MHz ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ကျွန်တော်အီတန်စမဒီညာအတွက်စီစဉ်တွေကိုတင်ဆက်ပေးသွားမှာပ
ါကျွန်တော်အောင်လင်းဦးပါဒီညာနားဆင်ရမယ့်သတင်းတွေမှာတော့အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့ပါလက်စတိုင်းသမ္မတမာကမုတ်အဘတ်စ်တို့ပထမဆုံးအကြိမ်ဖြစ်အင်ဖြူမှာဒီကနေ့တွေ့ဆုံမှုရှိနေပါတယ်ပြီးခဲ့တဲ့နှစ်ကအမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားကဆွတ်ဖက်ခဲ့တဲ့စစ်ဆေးချက်ကိုစုံစမ်းစစ်ဆေးမှုပါဝင် FBI ကြီးခဲ့တဲ့စောင့်ချက်တွေကိုပြန်လည်ကြားနာစစ်ဆေးနေပါတယ်ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုတော့မတ်သိမ်ကြီးထိုင်တဲ့သူကြီးညာပေးသွားမှာပါ
ဟုတ်ကဲ့ပါရှင်သတင်းတွေပြီးမှသောတာရှင်တွေနားဆင်ကြမှာကဥရောပ၃နိုင်ငံခီးထွက်နေတဲ့နိုင်ငံတော်တိုင်းမင်္ဂန်ပုတ်ကိုဒေါန်ဆန်းစုကြည်ကဒီကနေ့မှအီတလီကိုရောက်သွားပြီးတော့သူ့ကိုအီတလီနိုင်ငံရဲ့ဂုံတူးဆောင်နိုင်ငံသားစုချီးမြှင့်ဖို့အစီအစဉ်ထားတာလို့သိရတဲ့အကြောင်းကို
ဒေါန်ဆန်းစုကြည်ကအီတလီကိုဒီနေ့ရောက်နေပြီဆိုတာကြပါလေဟိုဒါလည်းအီတလီဝင်ကြီးချုပ်ကဖိကြရဲ့အရာပေါ့လေ
ဥရောပခြေဆိုင်မြမရေးလေးလာစောင့်ကြည့်သူဦးနွေအောင်ကခုလိုပြောသွားတာကိုမကြခင်မှာပြည်စုံနာဆင်ကြမှာပါဒါပြင်ဒီကနေ့မှာကြာရောက်တဲ့ကမ္ဘာသတင်းလွတ်လပ်ခွင့်အထိမ်းအမှတ်နဲ့ပတ်သက်ပြီးတော့အမေရိကန်နဲ့နိုင်ငံတကာသတင်းတောက်တွေအပြင်မြမသတင်းလွတ်လပ်ခွင့်နဲ့ပတ်သက်ပြီးတော့မြမသတင်းမီဒီယာတွေကဝေဖန်ထားတာတွေကိုလည်းဒီညပိုင်းမှာနားဆင်ကြဖို့ရှိပါတယ်အခုရင်ဆုံးတော့နောက်ဆုံးရမြမနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လေးဦးနဲ့မတ်တကီထိုက်တို့ကကြီးညာပေးတော့မှာပါရှင်
အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့ပါလက်စတိုင်းသမ္မတမာကမုတ်အဘတ်စ်တို့ပထမဆုံးအကြိမ်ဖြစ်အင်ဖြူမှာဒီကနေ့တွေ့ဆုံမှုရှိပေမဲ့တန်တမာရေးအရထူးထူးခြားခြားရလဒ်တွေထွက်ပေါ်လာဖို့မျှော်လင့်ချက်တွေကတော့အားနည်းနေပါတယ်သမ္မတထရန့်ကတော့အစ္စရေးနဲ့ပါလက်စတိုင်းကြားငြိမ်းချမ်းမရနိုင်စရာအကြောင်းရှိတဲ့အကြောင်းပြီးခဲ့တဲ့သတင်းပတ်ထဲမှာပဲပြောဆိုထားတာပါပါလက်စတိုင်းသမ္မတကလည်းသမ္မတထရန့်လက်ထက်မှာဆက်စပ်တွေနဲ့ချီချမ်းမြင့်နေပြီဖြစ်တဲ့ brief card တွေကိုအဆုံးသတ်နိုင်မဲ့တမိုင်းဝင်သဘောတူညီချက်တွေရရှိနိုင်တဲ့အလားအလာတွေရှိနေတဲ့အကြောင်းမကြသေးရင်ကပဲပြောဆိုထားပါတယ်ကျော်ရမြင့်နောက်ပတ်ကန်ဒီတာကပါလက်စတိုင်းအာဏာပိုင်အဖွဲ့ရဲ့ခေါင်းဆောင်သမ္မတအဘတ်စ်အနေနဲ့ငြိမ်းချမ်းရေးဆွေးနွေးပွဲတွေကိုပြန်လည်အသွေးသွင်းနိုင်မဲ့သမ္မတထရန့်ရဲ့အစီအစဉ်တွေကိုနားထောင်မှုရည်ရွယ်ထားတယ်လို့လည်းပါလက်စတိုင်းတာဝန်ရှိသူတွေကပြောပါတယ်အချိန်နဲ့မှာပဲပါလက်စတိုင်းသမ္မတအနေနဲ့ပြည်ရင်းပြည်ပမှာမိမ့်မိန်လာနေတဲ့သူ့အခန်းကဏ္ဍကိုတိုးတက်အောင်လုပ်ဖို့မျှော်လင့်နေပုံရတယ်လို့လည်းအကဲခတ်တွေယူဆနေကြတာပါသမ္မတတက်တန်း50 72နှစ်ကြာတာဝန်ယူထားတဲ့အသက် 82 နှစ်အရွယ်ရှိဖြစ်တဲ့ပါလက်စတိုင်းခေါင်းဆောင်ဟာပြည်ရင်းမှာလူကြိုက်နေလာနေပါတယ်ကြာသေးရင်ကလူလူစစ်တမ်းတွေရအချင်းပြည့်ချဆားနေတယ်ဆိုပြီးပါလက်စတိုင်းအာဏာပိုင်အဖွဲ့ရဲ့ခေါင်းဆောင်မှုတွေကိုသဘောမကျတဲ့အတွက်ပါလက်စတိုင်းသုံးပုံနှစ်ပုံလောက်ကသူ့ကိုယာယီကထွက်စေနေကြညပါတယ်သမ္မတအဘတ်စ်ရဲ့ဖာတာပါတီယာဆိုရင်လည်းဂါဇာကမ်းမြောင်ဒေသကိုထိန်းချုပ်ထားတဲ့ပြန်ပြပါလက်စတိုင်းအုပ်စုဖြစ်တဲ့ဟားမတ်စ်အဖွဲ့ရဲ့နိုင်ငံရေးအရာစိန်ခေါ်မှုတွေနဲ့လည်းရင်ဆိုင်နေရပါတယ်
အမေရိကန်ပြည်ထောင်စုစုံစမ်းစစ်ဆေးရေးဌာန FBI ရဲ့အကြီးအကဲ James Comey ကိုပြီးခဲ့တဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာသူ့ရဲ့အခရာကျတဲ့အခန်းကဏ္ဍနဲ့ပတ်သက်ပြီးအခုပဲလွှတ်တော်မှာကြားနာစစ်ဆေးနေပါတယ်။သမ္မတ Donald Trump ရွေးကောက်ပွဲအနိုင်ရရေးအထောက်အကူဖြစ်အောင်ရုရှားဘက်ကဝင်ရောက်နှောက်ယှက်ခဲ့တာတွေအပေါ်သူ့ရဲ့စုံစမ်းစစ်ဆေးမှုတွေကိုလည်းကြားနာစစ်ဆေးမှာပါ။အထက်လွှတ်တော်တရားရေးကော်မတီရှေ့မှောက်မှာ FBI ညွှန်ကြားရေးမှူး Comey ထွက်ဆိုနေတာဖြစ်ပါတယ်။သမ္မတထရန့်ရဲ့ရွေးကောက်ပွဲမှာရှင်ပြိုင်ခဲ့သူနိုင်ငံခြားရေးဝန်ကြီးဟောင်းဟီလာရီကလင်တန်အတွက်အလုပ်လုပ်ပေးခဲ့တဲ့ဒီမိုကရက်ပါတီရဲ့ကွန်ပျူတာတွေကိုရုရှားဆိုရကဂျာဝင်ဖောက်ထွင်းခဲ့တာဒီအပေါ်စုံစမ်းစစ်ဆေးသူတွေဘာတွေတွေ့ရှိထားသလဲနောက်ဆက်တွဲအနေနဲ့မစ္စစ်ကလင်တန်ရဲ့ရွေးကောက်ပွဲစည်းရုံးရေးအဖွဲ့အပေါ်အထည်နာစေတဲ့အီးမေးလ်တွေ WikiLeaks ကနေတဆင့်ပေါက်ကြားထွက်လာခဲ့တဲ့ကိစ္စနောက်သမ္မတထရန့်ရဲ့ရွေးကောက်ပွဲမဲဆွယ်စည်းရုံးရေးအဖွဲ့ဝင်တွေနဲ့ရုရှားဆိုရတာဝန်ရှိသူတွေကြားပူးပေါင်းကြံစီမှုဖြစ်နိုင်ခြေတွေနဲ့ပတ်သက်ပြီးတေချာပေါက်မေးမြန်းခံရမှာဖြစ်ပါတယ်။အမေရိကန်သမ္မတရွေးကောက်ပွဲပြီးဆုံးခဲ့တာ6လရှိခဲ့ပြီဖြစ်ပေမဲ့လည်း FBI ညွှန်ကြားရေးမှူးကိုမီရဲ့အခန်းကဏ္ဍကတော့ Mr. Trump နဲ့ Mrs. Clinton ကြားအတော်လေးအငင်းပွားစရာအကြောင်းအရာတစ်ခုဖြစ်နေစေပါ။မနေ့အင်္ဂါနေ့တုန်းက Mrs. Clinton ကရွေးကောက်ပွဲရလဒ်နဲ့ပတ်သက်ပြီးပထမဆုံးအကြိမ်ဖြစ်တဲ့လူသိရှင်ညာထုတ်ဖော်ပြောဆိုတဲ့အထက်မှာလည်းသူမရွေးကောက်ပွဲရှုံ့နိမ့်ခဲ့ရတာမှာကိုမီကြောင့်လဲပါတယ်လို့ပြောဆိုခဲ့ပါတယ်ရှင
်အာဖဂန်နစ္စတန်နိုင်ငံကဘူးမြို့တော်မှာဒီကနေ့မနေ့ပိုင်းလူလာများတဲ့အခြေမှဖြစ်ခဲ့တဲ့အသေးခံဘုံးခွဲတိုက်ခိုက်မှုကြောင့်လူရှိဦးထက်မနည်းသေဆုံးပြီး25ရာလောက်ဒဏ်ရာရတဲ့အကြောင်းပြည်ထောင်ဝန်ကြီးဌာနကပြောပါတယ်တိုက်ခိုက်မှုတွင်မြောက်အတ္လန္တိတ်စာချုပ်ဖွဲ့ NATO တပ်ဖွဲ့ကတန်ချက်ခါရင်ဒစင်းကိုပြစ်မှတ်ထားတိုက်ခိုက်ခံရတဲ့အကြောင်းလဲအမေရိကန်ဦးဆောင်တဲ့ညွန်မောင်းတပ်ဖွဲ့ရဲ့ပြောခွင့်ရပုဂ္ဂိုလ်အမေရိကန်ရဲတပ်ကဘူဂျီပီရီဆယ်ဗင်ကအတူပြုပြောဆိုခဲ့တာပါ။ဒဏ်ရာသူတွေထဲမှာမာမိတ်တပ်ဖွဲ့ဝင်3ဦးလည်းပါဝင်ပြီးအသက်အန္တရာယ်တော့မစိုးရိမ်ရဘူးလို့လည်းပြောဆိုခဲ့ပါတယ်။ကပူးမျိုးတော်ကအမေရိကန်တန်ရုံအနီးပောက်ကွဲမှုကြောင့်အ နားမှာရှိနေတဲ့အရက်သားတွေရဲ့ကားတွေလည်းထိခိုက်ပျက်စီးခဲ့ရပြီးပောက်ကွဲမှုတန်ခံရသူအများစုဟာအရက်သားတွေဖြစ်တယ်လို့လည်းကိုယ်တိုင်တွေ့မြင်ခဲ့သူတွေကပြောဆိုခဲ့ကြပါတယ်။ ISIS Islam စစ်သူကြောင့်ဘက်ကတော့တိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်တယ်ဆိုပြီးကြေညာထားပါတယ်
။ရုရှားကကမကထလုပ်တဲ့ Syria အဖြစ်ရဲ့ရေးဆွေးနွေးပွဲကိုကာဇက်စတန်နိုင်ငံ Astana မြို့တော်မှာဒီကနေ့ဗုဒ္ဓဟူးနေ့နဲ့ကြာသာပတင်းနေ့တို့မှာကျင်းပနေတာမှာတော့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနရဲ့ကိုယ်စားလှယ်လေးလေ့လာသူအဖြစ်နဲ့တက်ရောက်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့ကြားဆွေးနွေးပြောဆိုပြီးတဲ့နောက်မနေ့အင်္ဂါနေ့ကအမေရိကန်သမ္မတအင်ဂျီရောကထုတ်ပြန်တဲ့ကြေညာချက်မှာဒီဆောင်ရွက်ချက်ကိုအတည်ပြုတာပါ။ Syria စစ်တပ်ရဲ့လေတပ်အခြေစိုက်စခန်းကိုအမေရိကန်တို့ဒုံးကျည်တွေနဲ့တိုက်ခတ်ပြီးနောက်ပိုင်းနှစ်နိုင်ငံခေါင်းဆောင်တွေရဲ့ပထမဆုံးအချိန်ထက်ရက်ဆက်သွယ်ပြောဆိုမှုလို့ယူဆရတဲ့မနေ့ကဆွေးနွေးမှုကတော့အမေရိကန်သမ္မတအင်ဂျီရောကအလွန်ကောင်းမွန်တဲ့ဆွေးနွေးမှုအဖြစ်ပြောဆိုထားပါတယ်။ Syria အစိုးရရဲ့ဓာတ်တုလက်နက်တုံတိုက်ခတ်မှုကြောင့်အရက်သားတရာနီးပါးတေဆုံးခဲ့တာကြောင့်လေအမေရိကန်တို့ဒုံးကျည်နဲ့တိုက်ခတ်ရတာလို့အမေရိကန်သမ္မတကပြောဆိုခဲ့တာပါ။ Syria အပေါ်အမေရိကန်ကဒုံးကျည်တွေနဲ့တိုက်ခတ်ခဲ့တာကိုတော့ရုရှားအစိုးရကစိတ်ဆိုးဒေါသထွက်ကြောင်းတုံ့ပြန်ခဲ့တာပါ။မနေ့အင်္ဂါနေ့ကဆွေးနွေးမှုမှာတော့လူသားချင်းစာနာထောက်ထားမှုအရာရောတခြားအကြောင်းတွေအတွက်ပါရေရှည်ငြိမ်းချမ်းရေးရရှိစေရေးအတွက်စစ်မဲ့ဆောင်တွေပေါ်ပေါက်လာရေးကိုလည်းဆွေးနွေးခဲ့ကြပါတယ်ရှင်။
ဒီ American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9:00ကနေ 10:00 အစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ51 kHz 5885စနီတန်နူးနေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီမြန်မာတန်မြန်မာပိုင်းစီစဉ်ရဲ့ဘုံလုံးနဲ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ကိုရီးယားကျွန်းဆွယ်ကတင်းမာမှုတွေနဲ့ဒေသတွင်းမှာတရုတ်နိုင်ငံရဲ့ဩစာကြီးထွားလာနေတာတွေကိုစိုးရိမ်မှုတွေထွက်ပေါ်လာနေချိန်မှာပဲအရှေ့တောင်အရှေ့နိုင်ငံများအသင်းအာဆီယံနိုင်ငံခြားရေးဝန်ကြီးတွေနဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson တို့ဒီသတင်းပတ်ထည်ဝါရှင်တန်မှာတွေ့ဆုံမှုရှိနေပါတယ်။အမေရိကန်သမ္မတ Donald Trump တက်ရောက်ဖို့စီစဉ်ထားတဲ့နိုဝင်ဘာလအာဆီယံနဲ့အမေရိကန်ထိပ်သီးဆွေးနွေးပွဲတွေမတိုင်မီနိုင်ငံခြားရေးဝန်ကြီးအဆင့်တွေ့ဆုံကြမှာပါ။အမေရိကန်ဆွေးနွေးပွဲနဲ့ဒေသတွင်းနိုင်ငံတွေကြားထိတွေ့ဆက်ဆံမှုဂျိုးပန်းတဲ့အနေနဲ့တွေ့ဆုံကြဖို့အာဆီယံနိုင်ငံခြားရေးဝန်ကြီးတွေကတိုက်တွန်းထားတာလို့လည်းအမေရိကန်ဆွေးနွေးတောင်းရှိသူတွေကပြောပါတယ်။တွေ့ဆုံမှုတွင်ကုန်သွယ်ရေးပိုင်ဆိုင်မှုတွေအငင်းပွားနေတဲ့တောင်တရုတ်ပင်လယ်ပြင်အရေးတရားမဝင်မောင်းခုမှုတွေရာဇဝတ်မှုတွေပါဝင်တခြားကိစ္စရပ်တွေကိုလည်းဆွေးနွေးသွားနိုင်မှုမျှော်လင့်နေတဲ့အကြောင်းဝန်ကြီးတီလာဆန်ကအစိုးရမှကလေးကပြောဆိုထားတာပါ။အင်ဒိုနီးရှားပါဝင်အာရှပစိဖိတ်ဒေသကိုအမေရိကန်ဒုတိယသမ္မတမိုက်ပန့်စ်တောင်းရောက်ခဲ့ပြီးနောက်မှာပဲနိုင်ငံခြားရေးဝန်ကြီးဝါရှင်တန်မှာတွေ့ဆုံကြမှာလည်းဖြစ်ပါတယ်။ဒုသမ္မတရဲ့ခီးစဉ်အတွင်းမှာတော့စီးပွားရေးဆက်ဆံမှုတွေကိုတိုးမြှင့်ဖို့အကြံဖက်ဝါဒတိုက်ဖျက်ရေးလိုလုံခြုံရေးကိစ္စရပ်တွေနဲ့တောင်တရုတ်ပင်လယ်ပြင်မှာပိုင်ဆိုင်မှုတွေအငင်းပွားမှုတွေမှာပူးပေါင်းဆောင်ရွက်မှုတွေတိုးမြှင့်ဖို့အာဆီယံနဲ့ရင်းနှီးမှုတွေကိုတိုးမြှင့်သွားမယ့်အကြောင်းတွေကိုလည်းပြောဆိုထားပါတယ်
။မြောက်ကိုရီးယားနိုင်ငံမှာပြီးခဲ့တဲ့ဧပြီလကုန်ပိုင်းကဖမ်းဆီးခဲ့တဲ့တတိယမြောက်အမေရိကန်နိုင်ငံသားကိုဖမ်းဆီးရတာကစန့်ကျင်ဖို့ကြံစီမှုတွေကြောင့်ဖြစ်တယ်လို့မြောက်ကိုရီးယားအစိုးရကဒီကနေ့မှပြောဆိုပါတယ်။မြောက်ကိုရီးယားနိုင်ငံပိုင် KCNA သတင်းဌာနကအမေရိကန်နိုင်ငံသားကိုဧပြီလ22ရက်နေ့ပျုံယက်နိုင်ငံတကာလေးဆိပ်မှာဖမ်းဆီးလိုက်ပြီးဒီကင်ဆောင်ဒူးလို့ဖော်ပြထားတဲ့အမေရိကန်နိုင်ငံသားဟာနိုင်ငံတွင်းဝင်ရောက်နှောက်ယှက်ဖို့ရည်ရွယ်ခဲ့တာကြောင့်စန့်ကျင်မှုဆန်ရပြစ်မှုကျူးလွန်မှုနဲ့ဖမ်းဆီးတာလို့ကြေညာတာပါအမေရိကန်နဲ့ကုလသမဂ္ဂတို့ရဲ့တန်ခတ်ပိတ်ဆို့မှုတွေကိုအန်တုတဲ့အနေနဲ့မြောက်ကိုရီးယားဘက်က6ချိန်မြောက်နျူကလ িয়ার လက်နက်စမ်းသပ်မှုလှုပ်လာနိုင်တဲ့အပေါ်စိုးရိမ်ချက်တွေနဲ့ကိုရီးယားကျွန်းဆွယ်တင်းမာမှုတိုးလာချိန်မှာပဲဖမ်းဆီးကံအမေရိကန်နိုင်ငံသားနဲ့ပတ်သက်တဲ့အချက်လက်တွေထပ်ပြီးတော့ထွက်လာတာပါဖမ်းဆီးကံအမေရိကန်နိုင်ငံသားကင်ကပျုံယမ်းမြို့တော်မှာစီးရင်ခိုင်ပညာသင်ကြားပို့ချခဲ့တယ်လို့နိုင်ငံပိုင်သတင်းဌာနကကြေညာပါတယ်ပျုံယမ်းတက္ကသိုလ်သိပ္ပံနဲ့နည်းပညာဌာနအတွက်စီးရင်ခိုင်ပညာသင်ကြားပေးဖို့ပါမောက်ခါတအုပ်အနေနဲ့ဖိတ်ကြားခဲ့ပေမဲ့ကင်ကတခြားလုံးမြောက်ကိုရီးယားနိုင်ငံကိုကြံပြောင်းကြံပြန်ဖြစ်စေရည်ရွယ်ပြီးစန့်ကျင်ဆောင်ရွက်ချက်တွေနဲ့ပြစ်မှုကျူးလွန်ခဲ့တယ်လို့နိုင်ငံပိုင်သတင်းဌာနကပြောတာပါအမေရိကန်နိုင်ငံသားကင်ကျူးလွန်ခဲ့တဲ့ဆိုတဲ့ပြစ်မှုကိုလည်းစုံစမ်းစစ်ဆေးနေပြီလို့မြောက်ကိုရီးယားနိုင်ငံပိုင်သတင်းကဖော်ပြပါရရှင်
။အမေရိကန်ဘော်ပြင်းပြင်းထန်ထန်ဝေဖန်ခဲ့မှုတဲ့ဖိလစ်ပိုင်သမ္မတရော်ဒရီဂိုဒူတာတေဟာတရုတ်နိုင်ငံနဲ့ရင်းနှီးနှီးဆက်ဆံခဲ့ပြီးနောက်မှာပဲအမေရိကန်သမ္မတအင်ဂျီရောကိုအလဲလာဖို့ဖိတ်ကြားခံခဲ့ရတဲ့အတွက်ကမ္ဘာအင်အားကြီးလည်းဖြစ်အလူရှင်လည်းဖြစ်တဲ့နိုင်ငံကြီးနှစ်ခုကြားနိုင်ငံကြီးရမူဝါဒတွေကိုဗက်မြအောင်ထိန်းချုပ်ကြိုးပမ်းမှုတွေလည်းပုံမှန်ခိုင်မာလာပါတယ်။ရှီတောင်ရှန်နိုင်ငံများသင်းအာဆီယံညီလာခံတွေကိုအလှည့်ကျဥက္ကဋ္ဌဖြစ်ဖိလစ်ပိုင်နိုင်ငံမှာကျင်းပပြီးစီးခဲ့တဲ့စနေနေ့မှာပဲအမေရိကန်သမ္မတဒေါ်နယ်ထရန့်ကဖိလစ်ပိုင်သမ္မတကိုတယ်လီဖုန်းဆက်ဖိတ်ကြားခဲ့တာပါ။သမ္မတထရန့်ကတော့ဒေသတွင်းနိုင်ငံတွေမှာစိုးရိမ်မှု ှုတွေပေါ်ပေါက်ခဲ့ရတဲ့အထိမြောက်ကိုရီးယားရဲ့မစ်ဆိုင်းတုံးဆန်းသတ်မှုတွေကြောင့်တင်းမာမှုတွေကြီးထွားလာနေတာကိုရော့ပါစေဖို့အာရှတလောကဆိုးရွားတွေရဲ့အကူအညီတွေလိုအပ်တယ်လို့ပြောဆိုထားတာပါ။ဖိလစ်ပိုင်သတင်းမီဒီယာတွေမှာတော့သမ္မတဒူတာတေဟာအလုံများနေတဲ့အတွက်ဖိတ်ကြားချက်ကိုငင်းဆန်ကောင်းငင်းဆန်နိုင်တယ်လို့လည်းဖော်ပြနေပါတယ်။တောင်တိုပင်လယ်ပြင်တွင်ပိုင်ဆိုင်မှုကြောင့်ငင်းပွားမှုတွေရှိနေပေမဲ့ဖိလစ်ပိုင်သမ္မတအဖြစ်တာဝန်ယူခဲ့စဉ်ကစလို့အာရှမှာအမေရိကန်ရဲ့အဓိကပြိုင်ဘက်ဖြစ်တဲ့တရုတ်နိုင်ငံနဲ့သမ္မတကဒူတာတေကရင်းရင်းနှီးနှီးဆက်ဆံလာခဲ့တာဖြစ်ပါတယ်။
2019ခုအတွက် Freedom of Speech လွတ်လပ်စွာထုတ်ဖော်ပြောဆိုမှုစုကိုအမေရိကန်သမ္မတအင်ဘျူရိုသတင်းထောင်များအသင်းကိုချီးမြှင့်ကြောင်းဂျာမနီလူ့ထုတ်ဝန်ဆောင်မှုမီဒီယာ Dashway ကကြေညာပါတယ်။အင်ဘျူရိုသတင်းထောင်အသင်းအပေါ်မှာအမေရိကန်သမ္မတဒေါ်နယ်ထရန့်ကအယုံအကြည်မရှိကြောင်းဒါ့ပြင်ပုပ်ကိုရေးဝေဖန်မှုတွေလုပ်ခဲ့တဲ့ကြားကပဲအမေရိကန်အစိုးရတည်ရဲ့မူဝါဒတွေအပေါ်ရက်တီဖော်ပြမှုတွေကစံတင်ရလောက်တယ်လို့ Dashway ကပြောဆိုတာပါ Dashway ရဲ့အထွေထွေညွှန်ကြားရေးမှူးပီတာလင်းဘော့ကလည်းအမေရိကန်ပြည်ထောင်စုရဲ့ဒီမိုကရေစီစနစ်ကိုအပြည့်အဝယုံကြည်တယ်လို့ပြောဆိုပြီးဒါကခိုင်မာအကောင့်နဲ့မီဒီယာပေါ်မှာမှီတည်နေရတာဖြစ်တယ်အင်ပီရိုသတင်းတောင်များအသင်းကဒီဩစာတိတ်ကမကိုထိမ့်ချုပ်ထားနိုင်ဖို့အမှတ်ခံထားတဲ့အဖွဲ့အစည်းတစ်ခုဖြစ်တယ်လို့လည်းပြောဆိုသွားပါတယ်။လာမယ့်စွန်လဂျာမနီနိုင်ငံဘွန်းမြို့မှာကျင်းပမယ့် Dashway ရဲ့ကမ္ဘာမီဒီယာဖိုရမ်မှာဒီစုကိုချီးမြှင့်မှာဖြစ်ပါတယ်။အင်ပီရိုသတင်းတောင်များအသင်းအခုလိုစုရွေးချယ်ချီးမြှင့်ခံရတဲ့အပေါ်တိတ်ပြီးဂုဏ်ယူရပါတယ်လို့အသင်းရဲ့ဥက္ကဋ္ဌ Jeff Mason ကပြောဆိုပါတယ်ရှင်။
ကောင်းလို့ဦးနဲ့မတင်ကြီးထိုက်တုတ်ကတည်နေကိုကြီးညာပေးရကြတာပါအခုဆက်ပြီးတော့တည်င်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်အရင်ဆုံးတော့ဒေါ်အောင်ဆန်းစုကြည်ရဲ့ဥရောပသုံးနိုင်ငံခီးစဉ်ကြောင်းကိုတင်ဆက်ပေးကြပါမယ်ဥရောပသုံးနိုင်ငံခီးထွက်နေတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ဟာဒီကနေ့မေလ3ရက်နေ့မှာတော့အီတလီနိုင်ငံကိုရောက်ရှိနေပါတယ်အီတလီဝန်ကြီးချုပ်ရဲ့တရားဝင်ဖိတ်ကြားခြင်းနဲ့တွားရောက်တဲ့အခုခီးစဉ်အတွင်းဒေါ်အောင်ဆန်းစုကြည်ကိုအီတလီနိုင်ငံရဲ့ဂုံဒူးဆောင်နိုင်ငံသားစုချီးမြှင့်ဖို့စီစဉ်ထားကြောင်းသိရပြီးတော့အစိုးရရာရှိတွေနဲ့တွေ့ဆုံချိန်မှာတော့နှစ်နိုင်ငံကြားကုန်သွယ်ရေးဖွံ့ဖြိုးရေးနဲ့ပူးပေါင်းဆောင်ရွက်မှုဆိုင်ရာကိစ္စရပ်တွေကိုအလေးထားဆွေးနွေးနိုင်ပွဲရှိတယ်လို့ဥရောပအခြေစိုက်မြမအရေးလေးလာဆောင်ကြည့်သူတွေကပြောပါရယ်ဒေါ်အောင်ဆန်းစုကြည်ရဲ့ဥရောပခီးစဉ်အကြောင်းစုံစမ်းမေးမြန်းထားတဲ့မက်ခင်ပြည်ထွေကပြောပြပေးပါလိမ့်မယ်
မြန်မာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဟာမနေ့ကအင်္ဂါနေ့တုန်းကဘယ်လ်ဂျီယံနိုင်ငံဘရက်ဆဲမြို့မှာ EU ဥရောပသမဂ္ဂအကြီးအကဲတွေနဲ့တွေ့ဆုံပြီးတော့မြန်မာရေးဆွေးနွေးခဲ့ပြီးတဲ့နောက်ဒီကနေ့မှာတော့သူ့ရဲ့ဥရောပခီးစဉ်ဒုတိယတထောက်ဖြစ်တဲ့အီတလီနိုင်ငံကိုရောက်ရှိနေပါတယ်။အီတလီဝန်ကြီးချုပ်ရဲ့ဖိတ်ကြားချက်နဲ့တွားရောက်တဲ့အခုခီးစဉ်အတွင်းမှာဒေါက်ဆန်းစုကြည်ကိုအီတလီနိုင်ငံရဲ့ဂုဏ်ထူးဆောင်နိုင်ငံသားစုချီးမြှင့်ဖို့စီစဉ်ထားတာသိရတယ်လို့ဥရောပအခြေစိုက်မြန်မာရေးလေ့လာစောင့်ကြည့်သူဦးနွေအောင်ကပြောပါတယ်။
ဒေါ်ဆန်းစုကြည်ကအီတလီကိုဒီနေ့ရောက်နေပြီဆိုတာကြားပါတယ်။ဟိုဒါလည်းအီတလီဝန်ကြီးချုပ်ကဖိတ်ကြားရဲ့အရာပေါ့လေ။နော်။အဲတော့အီတလီအနေနဲ့ကလည်းပဲဒီမြန်မာနိုင်ငံဒီမိုကရေစီရရှိရေးကိုအမြဲစင်တဆိုင်ခါလေဟိုကူညီပြီးတော့ပံ့ပိုးလာတဲ့နိုင်ငံတနေငံဖြစ်တယ်လေ။အဲတော့အခုလည်းပဲအဲ့ဒါဒီဟိုဒေါ်ဆန်းစုကြည်ကိုဖိတ်ခေါ်ပြီးတော့သူကဒီ honorary citizenship အကုန်လုံးဆောင်နိုင်ငံသားအစုကိုပေးဖို့အစီအစဉ်ရှိတယ်ပေးလည်းပေးမှာပဲဒီဥစ္စာကတော့အီတလီကသရော့ကိုအမြဲပဲလှုပ်လာတဲ့အစဉ်လာဖြစ်ပါတယ
်အခုခီးစဉ်တွင်ဒေါ်ဆန်းစုကြည်အနေနဲ့အီတလီဝန်ကြီးချုပ်ပေါလိုဂျန်တလီနိုနိုင်ငံသားရွေးကြီးအန်ဂျယ်လီနိုအယ်ဖာနိုတို့နဲ့တွေ့ဆုံမှုရှိသလိုနိုင်ငံဆက်ဆံရေးနဲ့ပူးပေါင်းဆောင်ရွက်မှုဆိုင်ရာကိစ္စရပ်တွေအထူးသဖြင့်ကုန်သွယ်ရေးဖွံ့ဖြိုးရေးနဲ့လူမှုရေးဆိုင်ရာအကူအညီတွေကိစ္စအလေးထားဆွေးနွေးနိုင်ပွဲရှိတယ်လို့လည်းဦးလွေအောင်ကပြောပါရယ်
။အီတလီနိုင်ငံကတော့ဟိုကျွန်တော်တို့ဒီမြန်မာနိုင်ငံအပေါ်မှာသရော့ကိုစေနာရှိတယ်။အဲဒါကြောင့်မလို့ဒီဂျွန်ဆန်စုယောဘာကိုလာပြီးတော့အခုအီတလီကိုရောက်နေပြီးတော့သူတို့နိုင်ငံရေးနောက်ပြီးတော့ cooperation ပေါ့လေဟိုဆက်လက်ပြီးတော့ဟို development တို့နော် trade တို့ economic တို့အဲ့ဒီကိစ္စတွေမှာသူတို့ကိုအဆင်ပြေပြေလုပ်ဝင်လို့ဟိုကျွန်တော်ယူဆပါတယ်ဒါတော့ကျွန်တော်ထင်တာကတော့ဟိုမပါတဲ့အချက်တစ်ချက်ကတော့စစ်လက်နက်ကူညီရေးပဲဖြစ်မယ်လို့ထင်ပါတယ်ဒါလည်းပဲဟိုတက်ချုပ်မင်းအောင်နိုင်ရောက်လာရုံမှလည်းသူတို့ဓာရီကိုဟိုပြောပြမယ်လို့ထင်ပါတယ်နော်အဲ့တော့ဒီတော်စုအနေနဲ့ကတော့ development cooperation အဲ့ဒီဟာတွေပဲအများအပြားပါမယ်လို့တော့ကျွန်တော်ယူဆပါတယ်
ဒေါ်ဆန်းစုကြည်ရဲ့အခုအီတလီခီးစင်ကတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီအစိုးရဖွဲ့စည်းပြီးတဲ့နောက်ပိုင်းနိုင်ငံတော်ထိပ်တန်းတာဝန်ရှိသူတဦးအနေနဲ့ဒေါ်ဆန်းစုကြည်အီတလီကိုပထမဆုံးကြိလာရောက်တာဖြစ်ပါတယ်2013ခုနှစ်ကအီတလီကိုလာခဲ့တဲ့ခီးစင်အတွင်းမှာတော့အီတလီအစိုးရအရာရှိတွေအပြင်ပုံရဟန်းမကြီးဖရန်စစ်နဲ့လည်းဒေါ်ဆန်းစုကြည်တရားတွေ့ဆုံခဲ့တာပါဒီဒီချိန်မှာလည်းပုံရံပီးကြီးနဲ့တွေ့နိုင်တယ်ဆိုတဲ့သတင်းတွေထွက်နေပြီပဲလို့အတီတော့မပြူနိုင်သေးပါဘူး။အီတလီအထက်လွှတ်တော်မှာကျင်းပမယ်။အီတလီအမျိုးသမီးများအဖွဲ့ဆိုင်ရာအစည်းအဝေးမှာဒေါ်ဆန်းစုကြည်အဖွဲ့မိတ်ကိုပြောကြားမယ်လို့လည်းသိထားရပါတယ်။ဥရောပသုံးနိုင်ငံခီးထွက်နေတဲ့ဒေါ်ဆန်းစုကြည်ဟာမနေ့ကတော့ဘယ်လ်ဂျီယံနိုင်ငံဘရက်ဆဲမြို့မှာ EU ဥရောပသမဂ္ဂရဲ့နိုင်ငံခြားမူဝါဒရေးရာအကြီးအကဲဖက်ဒရီကာမိုဂါရီနီနဲ့မြန်မာရေးဆွေးနွေးခဲ့တယ်လို့ဥရောပကောင်စီဥက္ကဋ္ဌဒေါ်နယ်တက်စ်အပါအဝင် EU တာဝန်ရှိသူတွေနောက်ဘယ်လ်ဂျီယံဘယေဖီလစ်နဲ့လည်းတရားတွေ့ဆုံခဲ့တာပါအခုအီတလီခီးစင်ပြည်တော်ဒေါ်ဆန်းစုကြည်ဟာဗြိတိန်နိုင်ငံလန်ဒန်မြို့တော်ကိုခီးစက်မှာဖြစ်ပါတယ်ဒီဗြိတိန်နိုင်ငံကတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်အဖြစ်နဲ့ဒေါ်ဆန်းစုကြည်ဒုတိယအကြိမ်သွားရောက်မှာဖြစ်ပါရဲ့ရှင်
။မှန်ကင်ပြထွေတင်ဆက်ထားတာပါ။ခုတစ်ခါမှာတော့ဒီကနေ့မှကြာရောက်တဲ့ကမ္ဘာသတင်းလွတ်လပ်ခွင့်နဲ့အထိုင်းမတ်နဲ့ပတ်သက်ပြီးတော့တင်ဆက်ပေးကြပါမယ်။မမကန်သတင်းတွေအပအဝင်သတင်းသမားတွေကြုံတွေ့နေရတဲ့စိန်ခေါ်အကဲဆက်မှုအများပြားရှိနေတယ်လို့ပြည်သူဝန်ဆောင်မှုမီဒီယာတွေပုတ်ကလစ်ကနဲ့အစိုးရကငွေကြေးပံ့ပိုးပေးထားတဲ့မီဒီယာဖွဲ့စည်းတွေကပြောဆိုကြပါတယ်။မေလ3ရက်နေ့မှာကြာရောက်တဲ့ကမ္ဘာသတင်းလွတ်လပ်ခွင့်အထိမ်းအမှတ်အဖြစ်နဲ့အမေရိကန်အသံလွှင့်လုပ်ငန်းအုပ်ချုပ်ရေးမှူးများဘုတ်အဖွဲ့ BBC နဲ့ George Washington တက္ကသိုလ်မီဒီယာနဲ့လူထုဆက်ဆံရေးဌာနတို့ကဖိုရမ်တစ်ခုကျင်းပပါတယ်။အမေရိကန်နိုင်ငံတကာသတင်းတောက်များရဲ့အရေးပါမှုမီဒီယာလွတ်လပ်ခွင့်ကိုကာကွယ်ရေးနဲ့သတင်းတောက်တွေလုံခြုံရေးတွေကိုဆွေးနွေးခဲ့ကြပါတယ်။ပြည်စုံကို VOA သတင်းတောက်မာရီယာမာတီယာလိုရဲ့သတင်းဆောင်ပါကိုမတ်တင်ကြီးထက်ကပြပြပေးပါလိမ့်မယ်
။မှန်ကန်တိကျတဲ့သတင်းအချက်လက်တွေရရှိဖို့လူထုရဲ့လူလာချက်ကြီးထွားလာတာသတင်းမှန်ရရှိရေးအပေါ်ကန့်တက်လာတဲ့အစိုးရတချို့ရဲ့ဆောင်ရွက်ချက်တွေကိုဥဆောင်ဆွေးနွေးသူတွေဆွေးနွေးခဲ့ကြပါတယ်။ NPR သတင်းဖွဲ့စည်းရဲ့အကြီးတန်းတာဝန်ရှိသူ Michael Oreski ကတော့အခုလိုပြောပါတယ်။
They run the gamut from truly despotic places to
ကျွန်တော်တို့ကဒီမိုကရေစီနိုင်ငံတွေလို့ရှုမြင်ထားတဲ့တချို့နိုင်ငံတွေမှာသတင်းချက်လက်စစ်ဆေးမှုကိုထိန်းချုပ်မှုကသူတို့အစိုးရအဓိကလက်နက်လို့ဖြစ်လာတဲ့အခါမျိုးမှာတကယ်အာဏာရှင်တွေလို့ကျင့်သုံးဆောင်ရွက်လာပါတယ်။ဆိုတော့သတင်းစုဆောင်ရယူဖို့အတွက်အင်တာနက်ကိုအခက်အခဲဖြစ်စေပြီးတော့တချို့နေရာတွေမှာဆိုရင်အန္တရာယ်အောင်ရှိလာပါတယ်
။သတင်းချက်လက်တွေကိုလက်နက်တွေတပွဲအသုံးပြုလာနေတယ်လို့အမေရိကန်အသံလွှင့်လုပ်ငန်းအုပ်ချုပ်ရေးမှူးများဘုတ်အဖွဲ့ BBC ရဲ့အုပ်ချုပ်ရေးမှူးဂျွန်လန်းစင်းကသုံးနှုန်းပြောဆိုပြီးဒီအခြေအနေကပိုတိုးလာနေတယ်လို့ပြောဆိုသွားပါတယ
် You look at what's happening coming out of the Kremlin
ရုရှားဆိုရကဘာတွေဆောင်ရွက်ဖြစ်ပျက်နေတယ်ဆိုတာကိုကြည့်ပါပြောဆိုနေတာတွေကအမှားတွေပါပဲမှန်ကန်တိကျတဲ့အချက်လက်တွေမဟုတ်တာတွေကိုမဟာဗျူဟာကြကြကိုဆောင်ရွက်လာနေတာပါဒီဆိုရတွေအုပ်ချုပ်တဲ့ကမ္ဘာတစ်လွှားမှာအချက်လက်အမှန်ယာယီကစိန်ခေါ်ချက်တွေရှိနေပါတယ်တူရကီမှာလည်းအလားတူဖြစ်နေတာပါ
ပြီးခဲ့တဲ့သတင်းပတ်တုန်းကပဲနေစည်းမချသတင်းထောင်များအဖွဲ့ RSF က2019ခုနှစ်အတွက်သတင်းလွတ်လပ်ခွင့်အစီရင်ခံစာအညွှန်းကိန်းကိုထုတ်ပြန်တာမှာရုရှားနိုင်ငံကနိုင်ငံပေါင်း180ထဲမှာအဆင့်148မှာရပ်တည်ပါတယ်။2012ခုနှစ်ကစလို့လွတ်လပ်တဲ့ဥဆောင်သတင်းဌာနတွေကိုအစိုးရလက်အောက်သွတ်သွင်းတာဒါမှမဟုတ်လည်းတမ်းမြေပိတ်ပင်တာတွေလုပ်ခဲ့တယ်လို့လည်း RSF ကထောက်ပြပါတယ်။တူရကီနိုင်ငံမှာလည်းသတင်းလွတ်လပ်ခွင့်အညွှန်းကိန်းအဆင့်155မှာရပ်တည်နေပြီးအဆင့်4ဆင့်ပြုတ်ကျသွားတာဖြစ်ပါတယ်။ဒီမိုကရေစီဖွံ့ဖြိုးရေးလှုပ်ရှားမှုအဖွဲ့ Freedom House ကလည်းကမ္ဘာတစ်လွှားသတင်းလွတ်လပ်ခွင့်က73နှစ်တာကာလအတွင်းအနှိမ်ဆုံးအဆင့်ကိုရောက်ရှိနေတယ်လို့ပြောဆိုပါတယ်။အရေးပါတဲ့ဒီမိုကရေစီနိုင်ငံကြီးတွေကသတင်းထောက်တွေ၊မီဒီယာတွေချင်းချောက်မှုအသစ်တွေရှိလာတာကိုအကြောင်းရင်းတစ်ခုအနေနဲ့ Freedom House ကထောက်ပြပါတယ်။CNN ရုပ်သံရဲ့ကမ္ဘာရေးရာသတင်းတောက် Alice Labotte ကတော့အခုလိုပြောပါတယ
် Not only is it more difficult for us to bring
ကမ္ဘာချီနေတွေကို American ပြည်တော်စုမှာတင်ပြခွင့်ရဖို့ခက်ခဲလာတာတင်မဟုတ်တော့ပါဘူးလေအခုလက်ရှိအခင်းအကျင်းအရဆိုရင် American ချီနေဝတောင်းကမ္ဘာကိုတင်ပြဖို့မှာပါပုံပြီးခက်ခဲလာတာတွေ့ရပါတယ်ဥပဒေတွေအန္တရာယ်တွေကြောင့်တင်မဟုတ်ပါဘူးမီဒီယာအပေါ်မှာလည်းလေးစားမှုရှိဖို့လိုပါတယ်
American သမ္မတဒေါ်နယ်ထရန့်ကမီဒီယာက American ပြည်သူတွေရဲ့ရန်သူဖြစ်တယ်လို့ပြောဆိုခဲ့ပြီး American သတင်းဌာနတချို့ကလည်းမမှန်မကန်သတင်းတွေဖြန့်နေတယ်လို့ဆွဆွဲခဲ့တာပါသမ္မတထရန့်ရဲ့မီဒီယာပေါ်ပုတ်ခတ်ပြောဆိုမှုကတခြားနိုင်ငံခေါင်းဆောင်တွေကိုနိုင်ငံတွင်းကမီဒီယာတွေအပေါ်စော်ကားမော်ကားပြောဆိုဖို့ရဲစေးတင်ပေးတယ်လို့ဖြစ်တယ်လို့လည်းနေစီမချသတင်းထောင်များအဖွဲ့ RSF ကပြောပါတယ်
VOA နေနဲ့အမေရိကန်အစိုးရရဲ့အားပေါ်မဟုတ်ဘဲဘဲမလိုက်သတင်းအဖွဲ့အစည်းတစ်ခုအနေနဲ့ဆက်ပြီးရှိနေမလားဆိုတဲ့မေးခွန်းကိုလည်း VOA ရဲ့မိခင်အဖွဲ့အစည်းဖြစ်တဲ့အသံလွှင့်လုံငန်းအုပ်ချုပ်ရေးမှူးများဘုတ်အဖွဲ့ BBG ရဲ့အုပ်ချုပ်ရေးမှူးဂျွန်လန်းစင်ကဖြေကြားပါတယ်။ VOA အနေနဲ့ဒီလိုဖြစ်လာမယ်ဆိုရင်တော့ VOA ရဲ့စီမင်းစည်းကမ်းပရိညာအရတရားဥပဒေနဲ့မညီတဲ့လုပ်ရက်ဖြစ်တယ်လို့ပြောဆိုခဲ့ပါတယ်ရှင်။
မန္တလေးထိုင်တင်ဆက်ထားတာပါအခုတစ်ခါမှာတော့အခုထွာမှာလေဒီကနေ့မှာကြာရောက်တဲ့ကမ္ဘာသတင်းလွတ်လပ်ခွင့်နေ့မှာမြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်အပေါ်သတင်းမီဒီယာသမားတွေဝေဖန်ထားတာတွေကိုတင်ဆက်ပေးကြပါမယ်။မြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်အခြေအနေဟာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဦးဆောင်တဲ့အစိုးရလက်ထက်မှာတည်တည်တလားတော့တိုးတက်မလာဘူးလို့ပြည်တွင်းအခြေဆိုင်သတင်းမီဒီယာသမားတွေကသုံးသပ်ကြပါတယ်။အစိုးရတဲ့လက်ထက်မှာ access to information လို့ခေါ်တဲ့သတင်းရယူခွင့်ပိုင်းမှာအင်မတန်အားနည်းနေသေးတယ်လို့လည်းမေလ3ရက်နေ့ဒီကနေ့ဗုဒ္ဓဦးနေ့မှာကြာရောက်တဲ့ကမ္ဘာစာနယ်ဇင်းလွတ်လပ်ခွင့်နေ့မှာသတင်းမီဒီယာဖွဲ့စည်းတွေကဝေဖန်လိုက်ပါတယ်။ပြည်စုံကတော့ VOA မြန်မာပိုင်းသတင်းတောက်မမြင့်ခိုင်ကတင်ဆက်ထားပါတယ်။
မြန်မာပြည်ရဲ့သတင်းလွတ်လပ်ခွင့်အခြေအနေဟာပြီးခဲ့တဲ့9နှစ်လောက်နဲ့ရှင်ရင်တိုးတက်လာတယ်လို့ဆိုနိုင်ပေမဲ့လက်ရှိ NLD အစိုးရလက်ထက်သတင်းမီဒီယာလွတ်လပ်ခွင့်နဲ့ပတ်သက်လို့တော့အားရစရာမရှိသေးဘူးလို့ပန်မြန်မာအဖွဲ့ကမတ်တီတာစမ်းကြောင်းကပြောပါတယ
်။ကျမတို့လွန်ခဲ့တဲ့10နှစ်လောက်အချိန်ကြီးတို့9နှစ်လောက်အချိန်ကြီးတို့နဲ့စာလို့ရှိရင်တော့အပြောင်းအလဲအများကြီးဖြစ်တယ်လို့ဆိုနိုင်ပေမဲ့တကယ်ဒီမိုကရက်တစ်ဆိုဆိုက်တီတစ်ခုကိုသွားဖို့လို့အတွက်အရေးအကြီးဆုံးအခင်းအကျင်းပေါ့နော်အဲ့ဒီအခင်းအကျင်းဟာလွတ်လပ်စွာထုတ်ပေါ်ပြောဆိုရေးသားခွင့်ဖြစ်နေတော့ဒီအနေအထားကိုကြည့်မယ်ဆိုရင်တော့ကျွန်တော်တို့တိုးတက်လာပြီးအားရစရာကောင်းလာပြီလို့တော့မပြောနိုင်သေးတာအမှန်ပါပဲ
ဒီမိုကရေစီစနစ်တစ်ခုမှာလွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်ဆိုတာအင်မတန်အရေးကြီးတယ်ဆိုတာကိုအစိုးရရောလူထုပိုင်းမှာပါနားလည်လက်ခံမှုအားနေတယ်လို့သူကဆိုပါတယ
်လွတ်လပ်စွာထုတ်ပေါ်ပြောဆိုရေးသားခွင့်ဆိုတာကတော့နောက်မှလုပ်လဲရတာပဲထိုင်ထားလို့ရတယ်ဆိုတော့အမြင်ဟာကျွန်မထင်တယ်အစိုးရမှလည်းရှိနေတယ်လို့နိုင်ငံသူနိုင်ငံသားတချို့မှလည်းရှိကိုရှိပါတယ်အများစုကပေါ့နော်အဲ့ဒီအတွက်ကြောင့်လေဒါကိုအရေးကြီးတယ်လို့မထင်ဘူးဒါဟာဒီမိုကရက်တစ်ဆိုဆိုက်တီဒီမိုကရေစီနဲ့ရှင်သန်ဖွံ့ဖြိုးတဲ့လူ့အခွင့်အရေးတစ်ခုအတွက်အင်မတန်အရေးကြီးဆုံးအခြေခံအခြားဆုံးအချက်ပဲလို့ပြီးတဲ့အသည့်ကနှစ်ခုလုံးမှမရှိသေးဘူးလို့ပဲမြင်တယ်
ဒီကနေ့မေလ3ရက်နေ့မှာကြာရောက်တဲ့ကမ္ဘာစာနယ်ဇင်းလွတ်လပ်ခွင့်အထိမ်းအမှတ်အခမ်းအနားကိုတော့ပြည်ချာရေးဝန်ကြီးဌာနနဲ့ကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုအဖွဲ့ UNESCO တို့ပူးပေါင်းပြီးရန်ကုန်မြို့ချက်ထရီယန်ဟိုတယ်မှာကျင်းပခဲ့ပါတယ်။လက်ရှိအစိုးရလက်ထက်မှာသတင်းလွတ်လပ်ခွင့်နဲ့ပတ်သက်လို့ Access to Information လို့ခေါ်တဲ့သတင်းရယူပိုင်ခွင့်ပိုင်းတိုးတက်မှုမရှိတာဟာအဓိကအဟန့်အတားဖြစ်နေတယ်လို့မြန်မာစာနယ်ဇင်းသမဂ္ဂ MJU အဖွဲ့ဝင်ဦးစောသက်ထွေးကပြောပါတယ
်။အဓိကအဟန့်အတားကတော့ Access to Information ပေါ့။ဒီအခြေအနေမှုတစ်ခက်ညာဒီအခြေအနေမှုကတက်ဆိုင်ရာဟိုအစိုးရရောဝန်ကြီးဌာနရဲ့ပြောရေးဆိုခွင့်ရှိသူတွေနောက်လွှတ်တော်ကပြောရေးဆိုခွင့်ရှိတဲ့သူတွေဒီလူတွေတက်မလို့အပါအဝင်မင်းဖို့တဲ့အရင်ရဖို့တဲ့အရန်ခက်တယ်အဲ့ဒါကဘာနည်းအားဘယ်လိုတင့်နေလဲဆိုတော့ကျွန်တော်တို့နားမလည်နိုင်ပါဘူ
းမြန်မာနိုင်ငံရဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်အခြေအနေဟာလက်ရှိ NLD အစိုးရတက်တန်းတနစ်တာကာလအတွင်းဘာတစ်ခုမှထူးခြားတိုးတက်လာတာမရှိဘူးလို့ပန်မြန်မာအဖွဲ့နဲ့တခြားမိဖတ်စာနေစဉ်အဖွဲ့တွေကမေလ2ရက်နေ့မှာထုတ်ပြန်တဲ့အကဲဖြတ်အစီရင်ခံစာမှာဖော်ပြထားပါတယ်။နေစည်းမချသတင်းတော်များအဖွဲ့ RSF ကမကြာသေးခင်ကထုတ်ပြန်တဲ့2019ခုနှစ်ကမ္ဘာသတင်းလွတ်လပ်ခွင့်ဆိုင်ရာညွှန်းကိန်းမှာတော့မြန်မာနိုင်ငံဟာပြီးခဲ့တဲ့နှစ်ကထက်12ဆင့်တက်လာပြီးနိုင်ငံပေါင်း180တဲ့အဆင့်131သတ်မှတ်ခံရတာဖြစ်ပါတယ်။ပြည်ခဲ့တဲ့နှစ်ပိုင်းတွေအတွင်းမြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်တိုးတက်လာပေမဲ့လည်းသတင်းလွတ်လပ်ခွင့်ပိုင်းခက်ခဲနေသေးစေနိုင်ငံ20ဆင်းမှာမြန်မာနိုင်ငံပါဝင်နေစေဖြစ်ပြီးအနည်းအောင်အဆင့်သတ်မှတ်ခံထားရစေဖြစ်ပါတယ်။မြန်မာပြည်ရဲ့သတင်းလွတ်လပ်ခွင့်နဲ့ပတ်သက်လို့တော့အားရစရာရှိသလိုအားမရတဲ့အပိုင်းတွေလည်းရှိနေစေဖြစ်တယ်လို့မြန်မာနိုင်ငံသတင်းစာဆရာအသင်း MGA ဥက္ကဋ္ဌဦးတီဟာစောကအခုလိုပြောပါတယ်
။အခြေအနေကအားရစရာကိုအားမရစရာကိုရှိနေတယ်။ဒီကစင်မော်ကဦးရီယာကျင်းနေတယ်နော်။မိန်းကလေးအသက်ခံလေးရှိနေတော့မဲတွေ့နေရတယ်။ပြီးတော့အစားချစ်စမစ်စင်တော့။ဒီနွားရရေးခွင့်ရတယ်။ကျွန်တော်ရင်းဆိုင်ပို့ပြလာတာလေ။ဒါပေမဲ့ကစင်းနေရေးခွင့်ပါမရေးတာမပေးခဲ့အစားချစ်စမစ်စင်နဲ့အဆူရပါစားဆူတော့ပါစားတယ်။ဆက်တော့ရှိပါစားတာ။အဲ့မှာကြောင့်လေအာသူ့ရင်းတော့တိတ်အားမရကြောင်။ရင်းတော့မဖြစ်ဘူးယူစားတယ်ပေါ့နော်။အဲ့တော့ overall ထုတ်ကြည့်ရင်တော့ Genome Breast Index ကတက်လာတယ်။ဒါပေမဲ့ဒီနေ့မှရရတော့အရင်ကကိုကြီးကြီးကောင်းလို့မဖြစ်တော့ဘူ
း။လက်ရှိမြန်မာနိုင်ငံမှာသတင်းမီဒီယာသမားတွေဒီမိုကရေစီအင်အားစုတွေအပါအဝင်အစိုးရကိုဝေဖန်သူတွေရဲ့လူမှုကွန်ရက်စာမျက်နှာတွေနဲ့ သတင်းချာနယ်တွေမှာရေးသားပြောဆိုချက်တွေအပေါ်66ကလိုပုံမှန်မျိုးတွေနဲ့တရားစွဲဆိုဖမ်းဆီးချုံနောက်မှုတွေဒီအစိုးရလက်ထက်မှာပုံမှန်များပြားလာတယ်လို့စာနယ်ဇင်းအဖွဲ့တွေကဝေဖန်ထောက်ပြနေကြတာလည်းဖြစ်ပါလိမ့်ရှင်
။မမြင်ခံသတင်းပေးပို့ထားတာပါ။အခုတစ်ခါမှာတော့ထိုင်းနိုင်ငံရောမြန်မာအလို့သမားတွေအရေးကိုတင်ဆက်ပေးကြပါမယ်။ထိုင်းနိုင်ငံမှာရှိနေတဲ့မြန်မာအလို့သမားတွေကိုကူညီဆောင်ရွက်မှုပေးထားတဲ့ AAC မဟာမိတ်အဖွဲ့ရဲ့ရုံးကိုထိုင်းအလို့သမားကာကွယ်ဆောင်ရွက်ရေးဌာနကတာဝန်ရှိသူတွေကလာရောက်ပြီးတော့ဓာတ်ပုံမှတ်တမ်းတွေယူခဲ့ပါတယ်။ဒီလိုလာရောက်ယူရာတွေလုပ်ခဲ့တာကြောင့်အလို့သမားရေးလှုပ်ဆောင်နေသူတွေအနေနဲ့ဖိအားပေးမှုတွေချင်းချောက်မှုတွေခံရတယ်လို့လည်းဆိုပါတယ်။ဒါဟာမြန်မာတယုံဘက်ကတိုင်ကြားမှုတွေကြောင့်လို့ဆွဆွဲခဲ့ပေမဲ့လည်းမြန်မာတယုံဘက်ကတော့ငြင်းဆိုထားပါတယ်။ပြည်စုံကိုထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတောက်မေးမာကသတင်းပေးပို့ထားပါတယ်
။ထိုင်းနိုင်ငံမှာမြန်မာအလို့သမားတွေရဲ့တက်တနာတွေ၊နှိမ့်နာမှုတွေ၊အခွင့်အရေးချိုးဖောက်ခံရမှုတွေကိုဖော်ထုတ်ပြီးတရားဥပဒေပါအခွင့်အရေးတွေရရှိအောင်လှုံ့ဆော်ပေးနေတဲ့အဖွဲ့တွေဟာလုံခြုံရေးအရဖိအားပေးတာခံနေရတယ်လို့ဆိုပါတယ်။တချို့ဆိုရင်လည်းတိုင်ကြားတဲ့သူတွေရှိတာကြောင့်ရဲစခန်းကနေလာရောက်ခေါ်ယူတာတွေလုပ်ခဲ့တာပါ။အလို့သမားတွေကိုအကူအညီပေးနေတဲ့ AAC မဟာမိတ်အဖွဲ့ရဲ့ရုံးကိုတော့ဒီကနေ့မနေ့မှထိုင်းဌာနဆိုင်ရာကတာဝန်ရှိသူတွေလာရောက်ပြီးဖိအားပေးမှုတွေလုပ်ခဲ့တယ်ဆိုပြီးကိုရဲမင်းကပြောပြပါဗျ
။ချာဟန်နယ်ဆိုတာထိုင်းမှာအလောက်ကိုင်ရှာဖွေခံထားရေးရုံးလို့မြန်မာဘာသာပြန်လို့ရတယ်။သူကဘာတွေလုပ်တာလဲဆိုတော့အလို့သမားမြန်မာထိုင်းရောက်မြန်မာရှိတဲ့အလို့သမားတွေမြန်မာကမ္ဘောဒီးယားလာဟိုထိုင်းအလို့သမားတွေပေါ့နော်အလို့သမားတွေရဲ့ဝက်ပါမစ်တွေအလို့ကြောင်းရှိခွင့်စာရဲစာတန်းတွေပိုင်ကြောင်းလို့ခေါ်တဲ့စာရဲစာတန်းတွေကိုကင်ထားတာပေါ့ထိန်းထားတဲ့ရုံးပေါ့နော်ဝက်ပါမစ်စာအုပ်တွေထုတ်ပေးတဲ့ရုံး
တ
က်ပုံရတဲ့ဆိုတော့သူတို့ကျွန်တော်တို့ရုံးဝင်ရောက်စစ်ဆေးဖို့အတွက်အဲ့ဒီရုံးကတာဝန်ရှိသူတွေလာပြီးတော့ကျွန်တော်တို့တက်ပုံလာရိုက်တယ်။တဲကျွန်တော်တို့ပြားပေးတာပေါ့ကျွန်တော်တို့ကိုလုံမဆိုင်ကြီးဥမိုးအောင်ခိုင်ကပြောမယ်ဆိုရင်တော့ကျွန်တော်တို့အဖွဲ့ကိုတိတ်ပြီးတော့မချီလင်ဘူးသူကကျွန်တော်တို့ဖွဲ့ကိုတိတ်လို့မရှိဘူးဖြစ်နေတယ်ဖြစ်နေတော့ကျွန်တော်တို့ဒီထိုင်းသူရဲဖွဲ့ကိုလည်းသူတိုင်တယ်အဲ့ဒီသူတိုင်တဲ့အကြောင်းအရာတွေချက်လက်တွေကျွန်တော်တို့ရရှိထားတယ်သိထားတယ်ဟုတ်ကဲ့ကျွန်တော်တို့ကစစ်ဆေးရင်လည်းလာစစ်ဆေးလေကျွန်တော်အမှန်တရားလောက်တာထိုင်းလုံရှင်ဆိုးတွေကအဆုံးပြစ်ထားတဲ့လုံမားတွေလုပ်ငန်းဝင်တွေမှာလောက်ကုတ်လောက်ကန်ရင်လက်ပြတ်ချစ်ကြသွားတဲ့လုံမားတွေအတွက်ကျွန်တော်တို့ကလောက်တာပြည့်တယ်ကျွန်တော်တို့ကပွဲစားလုပ်နေအောင်မဟုတ်ဘူးငွေတောင်းစားနေတဲ့ရုံးမဟုတ်ဘူးအဲ့အတွက်ကျွန်တော်တို့ကလာစစ်ဆေးလဲကျွန်တော်တို့ဝေကမ်းမယ်လားဖြစ်ကျွန်တော်တို့ကစူးစူးတယ်အမှန်တရားလောက်တဲ့တော့ကျွန်တော်တို့လုံးဝကြောက်ရွံ့မှုမရှိဘူးသူတို့အဲ့လိုလာစစ်ဆေးကြီးကပီယာပေးချင်းချောက်လို့လဲကျွန်တော်ကူညီမှုလမ်းစဉ်တွေနောက်ဆုတ်သွားမှာမဟုတ်ဘူးဒါကျွန်တော်တို့ AAC ကဆုံးဖြတ်ထားတဲ့မူဝါဒပေါ့နော်မ
မြန်မာတန်ယုံဘက်ကအလုသမားတန်အရာရှိကတော့ညှင်းဆိုခဲ့ပြီးဒီအဖွဲ့တွေနဲ့မြန်မာတန်ယုံပတ်သက်မှုမရှိဘူးလို့လည်းပြောဆိုခဲ့ပါတယ်
သူကတော့သူတို့ကကျွန်တော်တန်ယုံကတန်ယုံမဟုတ်ပါဘူးလို့ကျွန်တော်တန်ယုံကမပတ်သက်ပါဘူးလို့တန်ယုံကသူတို့ကအမိခံပြီးလုပ်နေတော့ကျွန်တော်တို့ကတန်ယုံကတော့မဟုတ်ဘူးကျွန်တော်တို့တန်ယုံကခိုင်းမှစင်တယ်ကျွန်တော်တို့ကတေဝင်ပေါ့နော်စာနဲ့ပြင်နေကျွန်တော်
မြန်မာတန်ယုံနဲ့အလို့သမားရေးဆောင်ရွက်နေတဲ့အဖွဲ့တွေကတော့မကြသေးခင်အချိန်ထိဆက်ဆက်လုပ်နေတဲ့လုပ်ငန်းတွေရှိနေပြီးအလို့သမားရေးအဖွဲ့တွေကတော့မြန်မာတန်ယုံရဲ့လှုပ်ဆောင်မှုတွေကိုဝေဖန်မှုတွေလည်းရှိနေတာပါဒီအတွက်အခုလိုမျိုးထိုင်းရနာပိုင်းတွေလာရောက်စစ်ဆေးချိန်မှာတော့ AAC အဖွဲ့ဟာလုပ်ငန်းဝင်အတွင်းကိုလက်အင်ကချုပ်ရင်းနာကြောင့်နှိမ့်နာခြင်းမရဘဲထုတ်ဖယ်ခံခဲ့ရတဲ့အလို့သမားတွေအခက်အခဲမျိုးမျိုးနဲ့ရင်ဆိုင်နေရတဲ့အလို့သမားတွေရှိနေတယ်လို့လည်းကိုရဲမင်းကပြောပြပါတယ်
ကျွန်တော်တို့ဒီအမှုတွေအားလုံးကျွန်တော်တို့လက်ခံထားတာတော့ကျွန်တော် AC ဖွဲ့နေနဲ့လက်ခံထားတဲ့အမှုကတော့ဒီလက်ပြတ်ခြေပြတ်သီးသန့်ဟိုကကျွန်တော်တို့အားလုံးအမှုပေါင်းအားလုံး၁၈မှုလောက်ရှိပါတယ်အားလုံးလက်ပြတ်တယ်ခြေထောက်ပြတ်တယ်စသည်ဖြင့်လက်ချောင်းတွေပြတ်တယ်အဲ့လိုမျိုးတရောင်စစ်ကနေဖြတ်ရတယ်အဲ့ဒါမျိုးတွေပေါ့နော်အဲ့လိုမျိုးဟိုပေါင်းစုံကကျွန်တော်တို့အလောက်ရှိတယ်ပြီးတော့ကျွန်တော်တို့ဂျုံမှာသီးသန့်အများအားနေပြီးတော့ကျွန်တော်တို့ဒီဟိုဆွေမျိုးလည်းမရှိအလုပ်လည်းမရှိအဲကျွန်တော်ဂျုံမှာအများအားနေပြီးတော့ကျွန်တော်ဂျုံမှာပဲကျွေးမွေးစောင့်ရှောက်ပြီးတော့လုတ်ရှင်တထေးကိုအမှုရင်ဆိုင်ပေးနေတဲ့အလုတ်သမားကတော့အဲ့ဒီလက်ပြတ်ခြေပြတ်လုတ်သမားကအားလုံး9ဦးရှိတယ်အဲ့ထဲကမှကျွန်တော်တို့မီးတစ်ခုလုံးပေါ့နော်ကျွန်တော်တို့ဒီတန်ရီကြိုတဲ့ဆက်မှာကျွန်တော်မီးပူထိပြီးတော့တစ်ခုလုံးမီးပူလောင်ပြီးတော့တစ်ခုလုံးမီးလောင်ရတာပေါ့နော်ဒီကတ်လိုင်းရမီးထတောက်ပြီးတော့လောင်ရတဲ့၁ယောက်ကနဲ့ဆိုရင်အားလုံး၈ယောက်လောက်ရှိတယ်ဒါအသေးတန်းလူတွေပေါ့နော
်ထိုင်းနိုင်ငံမှာမြန်မာလုတ်သမားတွေတန်းတဲ့ချီရှိပြီးလုတ်သမားပြည်တနာတွေအများဆုံးရှိနေပြီမဲ့ဖြည့်ရှင်းပေးနိုင်တာတွေအားနေခဲ့သလိုမြန်မာတယုံဘက်ကလည်းပူးပေါင်းဆောင်ရွက်မှုတွေလည်းအားနေခဲ့တယ်ဆိုပြီးအလို့သမားရေးဆောင်ရွက်နေသူတွေကဝေဖန်နေကြတာပါပြီးခဲ့တဲ့လတုန်းကလည်းအလားတူလို့သမားရေးဆောင်ရွက်နေတဲ့အဖွဲ့ကတာဝန်ရှိသူတွေကိုလည်းတိုင်ကြားမှုတွေရှိတာကြောင့်စစ်ဆေးဖို့အတွက်ဖမ်းရနာပိုင်တွေဘက်ကဖမ်းဆီးတာတွေရှိခဲ့ပေမဲ့တိတ်တိတ်ချာချာရှင်းပြတဲ့အခါမှာတော့ပြန်လည်လွတ်ပြေးခဲ့တယ်လို့ပြောဆိုခဲ့ပါတယ်ရှင
်မင်းမှာတင်ပြပို့ထားတာပါ VOA ကနေမကြခင်မှာတင်ဆက်ပေးမယ့်ဒုတိယပိုင်းစီစဉ်ဒီမှာတော့မြန်မာမီဒီယာမြင်ကွင်းမြန်မာရေးသုံးသက်ချက်အပြင်အပတ်စဉ်အားကစားကဏ္ဍတို့ကိုလည်းနားဆင်ကြဖို့ရှိပါတယ်ရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ် ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းမှာတော်တာရှင်များရှင်2019ခုနှစ်မေလ3ရက်ဗုဒ္ဓဟူးနေ့ညပိုင်းအတွက် VOA မြန်မာပိုင်းစီစဉ်ရထုတ်လွှင့်ချက်တွေကိုတော်တာရှင်တွေနားဆင်နေကြတာဖြစ်ပါတယ်။အခုဆက်ပြီးတော့ည10:00နာရီအထိလိုင်းဒိုမီတာ24 25 32နဲ့51ပြင်လှလမီတာ190တို့ကနေထုတ်လွှင့်ပေးမယ့်အစီအစဉ်တွေမှာဆိုရင်တော့အမျိုးသားရေးအားတန်လို့ရင်ဒီမိုကရေစီရှင်သန်နိုင်မလားဆိုတဲ့ခေါင်းစဉ်နဲ့ဦးကျော်စံသားရဲ့မြန်မာရေးသုံးသပ်ချက်မှာ
အခုအချိန်မှာမြန်မာနိုင်ငံမှာလမ်းတွေတော်တော်များများမှာကဟိုတရားပွဲတွေဖြစ်တယ်တရားပွဲတွေဖြစ်တဲ့ခါကျတော့ဒါက
မြမရေးသုံးသက်သူဦးအောင်သူနှင်းကခုလိုဆွေးနွေးထားတာကိုမကြခင်မှာပြည့်စုံနားဆင်ကြမှာပါဒါပြင်မြမမီဒီယာမြင်ကွင်းအပတ်စဉ်အားကစားခဏစာရီကိုလည်းနားဆင်ကြမှာပါအခုရင်ဆုံးတော့ H1B visa နဲ့အမေရိကန်မှာနိုင်ငံခြားသားကျွမ်းကျင်ပညာရှင်တွေငှားဖို့ပိုခက်ခဲတော့မယ့်အကြောင်းတင်ဆက်ပေးကြပါတယ်အမေရိကန်ကုမ္ပဏီတွေအနေနဲ့ H1B visa နဲ့နိုင်ငံခြားသားကျွမ်းကျင်ပညာရှင်တွေကိုငှားရရမှာပိုးပြီးခက်ခဲအောင်မကြသေးခင်ကသမ္မတဒေါ်နယ်ထရမ့်ကအမိန့်ကြေညာချက်လက်မှတ်ရေးထိုးထုတ်ပြန်လိုက်ပါတယ် H1B visa နဲ့အများဆုံးလှုပ်လှုပ်ကင်နေကြတဲ့အိန္ဒိယလူမှုအတိုင်းဝိုင်းကြမှာတော့ဒီအမိန့်ကြေညာချက်နဲ့ပတ်သက်ပြီးစိုးရိမ်နေကြပါတယ် Asha Saria က Kansas မြို့ကပေးပို့တဲ့သတင်းကိုကိုအောင်အောင်ကပြောပြပေးပါလိမ့်မယ်
ခရစ်ကတ်ကစားရာကိုချိန်နဲ့တက်ကြတဲ့အိန္ဒိယရွှေပြောင်းချစ်ချနေထိုင်သူတွေနဲ့ဖွဲ့စည်းထားတဲ့ခရစ်ကတ်အသင်းပေါင်းလွန်ခဲ့တဲ့10နှစ်အတွင်း24သင်းအထိရှိလာပြီးကစားသမားပေါင်း300ကျော်ဟာကန်ဆက်စီးတီးမြို့မှာနေထိုင်ကြပါရယ်အမေရိကန်ပြည်ထောင်စုအလဲပိုင်းကဒီမြို့ကိုပြောင်းရွှေ့နေထိုင်ပြစ်လိမ့်မယ်လို့ထင်မှတ်ထားကြောင်းအနီးစင်းကပြောပါရယ
် And we moved here from New York City
ညောမြို့ကနေဒီကိုပြောင်းလာဖို့ဘယ်တော့မှစိတ်ကူးရမရှိခဲ့ပါဘူးကန်ဆက်ကိုဘယ်သူကလာချင်ပါလဲရာဟုတ်တယ်မလား
မကြသေးခင်လကပဲစင်တယောက်အမေရိကန်နိုင်ငံသားဖြစ်လာတာပါဒါပေမဲ့လည်း H1B visa နဲ့လာရောက်အလုပ်လုပ်ကင်နေကြတဲ့သူ့ရဲ့လုပ်ဖို့ကင်မဲ့တွေအတွက်တော့သူကပူပန်းနေပါတယ်အနေဆုံးလောကလစာနှစ်ဆတိုးမြင့်ဖို့လှုပ်ဆောင်မယ်လို့ Trump အစိုးရအဖွဲ့ကပြောဆိုထားတာကြောင့်ကုမ္ပဏီတွေကလုပ်သားအင်အားလျှော့ဖို့မှာကိုစိုးရိမ်နေကြတာပါ H1B visa နဲ့နေထိုင်တဲ့ Akhil Kodaru က
If I get into H1
H1 နဲ့နေနေရတဲ့ကျွန်တော်တို့ကိုလာစာ3,000-3,000အထိပေးရမယ်လို့ပြောလိုက်ကုမ္ပဏီကကျွန်တော်ကို15ကျင်းမှာငှားတော့မှာလေဆိုတော့ကျွန်တော်အလုပ်ပြုတ်ပြီးဒီအလုပ်ကိုဆက်လုပ်နိုင်တော့မှာမဟုတ်ပါဘူ
း Kansas City မြို့မှာဌာနချုပ်ရုံးဆိုင်တဲ့ Sprint ကုမ္ပဏီမှာဆိုရင်လေတောင်အာရှနိုင်ငံကကျွမ်းကျင်လုပ်သားအများပြားဟာ H1B visa နဲ့အလုပ်လုပ်ကင်နေကြတာပါကုမ္ပဏီဝန်ထမ်းတဦးဖြစ်တဲ့ VJ Kumar Kalimuthu Ponnusamy က
After doing
မာစတာဘွဲရအောင်ဒီကြောင်းတက်ရတော့ဒီကကြောင်းတွေကိုပတ်စံတွေအများကြီးပေးထားရတာလေအခုတော့ဒီကုမ္ပဏီတွက်အလုပ်လုပ်ပေးနေရတာပေါ့ဗျာ
အနာဂတ်မှာအလုပ်ကင်ဆက်ပြီးတော့မြဲမြဲမတည်ကြပါမယ့်ဒီမျိုးမှာဆက်ပြီးတော့နေထိုင်သွားဖို့တချို့ကလည်းစဉ်းစားထားပါတယ်အိန္ဒိယလူမျိုး9000လောက်ဟာကန်ဆက်စီးတီးမျိုးမှာနေထိုင်ပြီးအိန္ဒိယစားတောက်ဆိုင်စားတောက်ကုန်ရောင်းဆိုင်တွေဖွင့်လာတာ10စုနှစ်ကြာရှိခဲ့ပါပြီခင်ဗျာ
တို့ရရှိများရှင်ဒိုဆဲစုကြည်ဦးဆောင်တဲ့ NLD အစိုးရတက်လာပြီးတဲ့နောက်နိုင်ငံတကာရဲ့မြန်မာပြည်ပေါ်ရေးယူပိတ်ဆို့မှုတွေအလုံးရောကြသွားတယ်ဆိုပေမဲ့မြန်မာငြိမ်းချမ်းရေးရခိုင်ရေးစတာတွေနဲ့ပတ်သက်လို့တော့ဖိအားတွေရင်ဆိုင်နေရဆဲပါဒိုဆဲစုကြည်ဟာဆိုရင်လည်းပြီးခဲ့တဲ့အာဆီယံထိပ်သီးဆွေးနွေးပွဲဥရောပခရီးစဉ်နောက်မကြာခင်ဆိုရင်တရုတ်ခရီးစဉ်စသဖြင့်နိုင်ငံတကာဆက်ဆံရေးတွေမှာမြန်မာအစိုးရကိုစားအဓိကဆောင်ရွက်နေသူဖြစ်ပါတယ်ဒါကြောင့်ဒေါ်ဆန်းစုကြည်ရဲ့နိုင်ငံတကာဆက်ဆံရေးနဲ့နိုင်ငံခြားရေးမူဝါဒတွေကိုလာမယ့်စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြပါမယ်။ပါဝင်ဆွေးနွေးလို့တဲ့သောတာရှင်တွေအနေနဲ့ VOA မြန်မာပိုင်းကိုဖုန်းနံပါတ်ကြိုတင်ပေးပို့ထားမယ်ဆိုရင်တိုက်ရိုက်လေးလိုက်အစီအစဉ်ထုတ်လွှင့်ချိန်မှာခေါ်ယူပေးပါမယ်။ဒါမှမဟုတ်စာနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ကိုဆွေးနွေးလို့တဲ့အမြင်အယူဆမေးခွန်းတွေကိုလည်းကြိုတင်ပေးပို့ထားလို့ရပါတယ်။ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာပေါ်မှာလည်းရေးသားပေးပို့နိုင်ပါတယ်ရှင်။ VOA မြန်မာပိုင်းရဲ့ email လိပ်စာကbabies@voanews.com ဖြစ်ပါတယ်ဖုန်းနံပါတ်ကတော့1-232-32-5554ဖြစ်ပါတယ်ပါဝင်ဆွေးနွေးပေးကြတဲ့တော်ရရှင်တွေကိုဖိတ်ခေါ်ပါတယ်ရှင်
တော်တာရှင်တွေအနေနဲ့စနေနေ့ည9:00အစီအစဉ်မတန်ခင်ချိန်မီဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမေးမြန်းလာကြဖို့ကိုလည်းထပ်မံဖိတ်ခေါ်လိုက်ပါတယ်။ခုတစ်ခါမှာတော့မြန်မာမီဒီယာမြင်ကွင်းကိုတင်ဆက်ပေးကြပါတယ်။ဒီတစ်ပတ်မှာတော့ရဲချုပ်အနာယူရဲ့တဲ့င်းမေဒေးလို့ခေါ်တဲ့အလုသမားအနေနဲ့ပတ်သက်လို့မြန်မာနိုင်ငံကလက်ရှိအလုသမားတွေရဲ့ပြဿနာတွေအကြောင်းနဲ့တဲ့င်းမီဒီယာလွတ်လပ်ခွင့်နေမှာတဲ့င်းလွတ်လပ်ခွင့်ဘယ်လောက်ရှိနေပြီလဲဆိုတဲ့ကိစ္စတွေကိုတင်ဆက်ပေးသွားမှာပါ။မဲအင်ခိုင်ဦးကရေးသားပြီးတော့ကိုညံဝင်းအောင်ကကူညီတင်ဆက်ထားပါတယ်ရှင်။
ဒီတစ်ပတ်နောက်ဆုံးအနေနဲ့တင်ပြခြင်းနဲ့မြမမီဒီယာမြင်ကွင်းအစီအစဉ်မှာတော့ရဲချုပ်အနားယူတဲ့တဲ့င်းမီဒီခေါ်အလို့သမားနေနဲ့ပတ်သက်လို့မြမနိုင်ငံကလက်ရှိအလို့သမားတွေရဲ့ပြဿနာတွေအကြောင်းနဲ့တဲ့င်းမီဒီယာလွတ်လပ်ခွင့်နေမှာတဲ့င်းလွတ်လပ်ခွင့်ဘလောက်ရှိနေပြီလဲဆိုတဲ့ကိစ္စတွေကိုတင်ပြသွားမှာဖြစ်ပါတယ်။ယခင်ရဲချုပ်ဇော်ဝင်းဟာတပ်ပြစ်အငိမ့်စားယူသွားတာကြောင့်ယခုအခါဒုတိယရဲချုပ်အောင်ဝင်းဦးကိုယာယီရဲချုပ်အဖြစ်ခံထားတယ်လို့တဲ့င်းထုတ်ပြန်ချက်အရသိရပါတယ်။အခုလတ်တလောခိတတာဝန်လွှဲယူထားတာဖြစ်ပြီးအခုလိုရဲချုပ်အနားယူတာနဲ့ပတ်သက်လို့အမျိုးမျိုးထင်ကြီးပေးနေကြပါတယ်။ရန်ကုန်တိုင်းမှာမှုကင်းတွေပိုများလာတယ်လို့သတင်းတွေထွက်နေခဲ့တဲ့နှစ်အတွင်းအခုလိုအနားယူတဲ့သတင်းကြားရတာလည်းဖြစ်ပါတယ်။လက်ရှိလူသတ်မှုတွေမှာမပေါ်လွင်တဲ့ပြဿနာတွေအပြင်မန္တလေးမြို့အနီးမှာလည်းမှုကင်းတွေဖြစ်နေတဲ့အတွက်မှုကင်းပပျောက်ဖို့လူအများကအင်တာနက်အွန်လိုင်းပေါ်မှာပြောဆိုနေကြတာလည်းဖြစ်ပါတယ်။အငိမ့်စားယူတဲ့ရဲချုပ်ဇော်ဝင်းကိုပြည်ထောင်စုဝန်ကြီးဌာနပြည်ထောင်စုဝန်ကြီးရဲ့အထူးအကြံပေးအဖြစ်ခန့်အပ်ထားမှာဖြစ်ပြီးတာဝန်ဆက်လက်ထမ်းဆောင်မယ်လို့လည်းသတင်းတချို့မှာဖော်ပြခဲ့ပါတယ်။နောက်ထပ်တင်ပြလိုတာကတော့မေဒီနေ့အခမ်းအနားကိုလှိုင်းသာယာဆက်မှုဆောင်မှာကျင်းပခဲ့ပြီးအလို့သမားလှူရှားသူတွေနဲ့စက်ရုံလုံသားတွေတက်ရောက်ခဲ့ပါတယ်။တနေ့လှုပ်ခါလစာနဲ့အလို့ရှင်အလို့သမားပြဿနာပေါင်းစုံရှိနေတဲ့မြန်မာနိုင်ငံအတွက်မေဒီနေ့အခမ်းအနားကိုအလို့သမားအများစုပါဝင်ဆင်နွှဲခဲ့ပါတယ်။နေရွယ်လောက်ခလာစာတိုးမြင့်ပေးရေးတောင်းခံထားခဲ့ပြီးနိုင်ငံတကာမှာနာမည်ကြီးတဲ့တစိ့ဖြစ်တဲ့ HMM ကိုဒီမြန်မာနိုင်ငံမှာလည်းချုပ်ခဲ့တယ်ဆိုတဲ့သတင်းတချို့ကြောင့်လှိုင်းသာယာနေမြန်မာအလို့သမားပြဿနာတွေကိုအများကစိတ်ဝင်စားခဲ့ပါတယ်ဒီမီဒီနေနဲ့ပတ်သက်လို့ We Generation Network ကကိုဝနာဆိုးရဲ့အမြင်ကတော့
ဒီလို့ပြောပြတာလေးကဒီနိုင်ငံကဒီနိုင်ငံဝတ်တာကဒီဆိုးရဲ့တချို့ဘူဝါလာတွေရောပေါ့နော်ပြည်စရာတွေရှိနေတယ်လို့ကျွန်တော်ကတော့မြန်မာပေါင်းတော့အခုကတော့ရှင်းရတာဥပဒေကိုမဝင်လာတာပေါ့။အမလုံးရှင်တော့ဘာလို့ကဒီတော့အခုကိုမရတာပေါ့။အဲ့လိုမျိုးရှိရအဲ့ဒါကြောင့်မလို့ဒီဟာကိုဆက်ပြီးတော့ဘုံကနေရအောင်ပါမယ်ပေါ့နော်။နောက်ဒုတိယမျိုးဆိုဒီခေတ်နေ့ဆက်တဲ့ဒိဋ္ဌာမှာကျတော့အစိုးရရဲ့ဥဆောင်ပေါင်းမှုဆိုတာကဟိုအစိုးရကတော့တော်ကျမမျိုးဖြစ်ပြီးတော့ဒီအလုံးအမအဖွဲ့ကြီးကဒါကြီးကြီးနဲ့ကျင်းပကြတာများပါလား။ကျွန်တော်သိရအောင်ဆိုတော့ဒီတော့အဲ့ဒီကျမရဲ့ရည်ရွယ်ချက်ကလည်းဒီနေရီရဲ့အလုပ်သမားတွေကိုယ်ခွင့်ရေးကိုတောင်းဆိုတဲ့ကိုယ်စီမံကိုယ်ခွင့်ရေးရဲ့စိတ်သက်တွေအလုပ်သမားတွေစီတိုးရနေလို့ကြီးရတာပေါ့နော
်နောက်ထပ်တင်ပြချင်တာကတော့သတင်းလှုပ်လှက်ခွင့်နေနဲ့ပတ်သက်လို့ပါအစိုးရသည့်လက်ထက်မှာမြမသတင်းမီဒီယာလောကဟာလှုပ်လှက်နေပါပြီလားအထူးသဖြင့်ဌာနဆိုင်ရာတချို့ပြီးတော့စစ်တပ်နဲ့ပတ်သက်တဲ့သတင်းတွေရေးသားရမှာအခုချိန်ထိလှုပ်လှက်စွာသတင်းရယူခွင့်မရှိသေးသလိုဝန်ကြီးဌာနတချို့ရဲ့လုပ်ငန်းဆောင်တာတွေနဲ့ပတ်သက်လို့ပြောဆိုမှုတွေကလည်းရှိနေပါတယ်။ဒါတွေကိုပြန်လည်ပြုပြင်ဖို့လိုအပ်တယ်ဆိုတာကိုတန်လင်း Post Journal ရဲ့ Editor ချုပ်မတူတူတာကထောက်ပြပါတယ်
။အေးရွာတာခက်နေတော့မယ်။အခုတည်းဥပမာတစ်ခုပြောရင်တော့အားလုံးလည်းသိပါတယ်စစ်တပ်ပေါ့နော်စစ်တပ်ကနေတည်းရွာတာခက်နေတော့မယ်ဒီ။တိုင်းသားလက်လက်ကနေစစ်တပ်နဲ့ဖြစ်တယ်ဆိုလို့ရှိရင်လည်းအဲ့ဒီဥစ္စာကစစ်တပ်ကတည်းရွာတာအခုချိန်ထိခက်နေတော့မယ်။အဲ့တော့ဌာနဆိုင်ရာဘက်ကနေပြောမယ်ဆိုလို့ရှိရင်လည်းဌာနဆိုင်ရာတွေကလည်းဟိုသူတို့ဘက်ကတိဝါဘာမှမပြောရသေးဘူးအထူးသဖြင့်ဒီဘက်မျိုးနဲ့အစင်တို့ဘာလို့ဆိုပို့ဆိုးတယ်အောက်ခြေအစင်လည်းဆိုလို့ရှိရင်လည်းဟိုအရင်တိုင်းပဲပေါ့နော်သူတို့လည်းလည်းမပြောရတဲ့အခါကျတော့တစ်ဖက်ကမီဒီယာတွေကဟိုသတင်းယူလာတာရန်ခတ်တယ်လေအဲ့တော့ကျတော့ဒါသတင်းလို့ဖွင့်အပြေဝါရတယ်သူဘယ်လိုမှပြောလို့မရအောင်တစ်ဖက်ကနိုင်ငံတကာနဲ့ကြည့်မယ်ဆိုစစ်စစ်ရတော့မရှိတော့ဘူးပေါ့စစ်စစ်မရှိဘူးမယ်ဒီဌာနဆိုင်ရာဒီဘက်ကထိတ်ချင်တာတို့နောက်တစ်ခါ energy အစိုးရနဲ့နောက်သူတို့နဲ့ပတ်သက်တဲ့အဖွဲ့အစည်းတွေအသေးပင်နေရာစာသူတို့ကစကားမှမှရမ်းတောက်တယ်လေတောက်တဲ့ခါကျတော့အရင်လိုတော့ဘုံလည်းမပြောရတော့မပြောရတဲ့ခါကျတော့တစ်ခါကမီဒီယာသတင်းလုံးဝတာဒါအခက်တယ
်နောက်ဆုံးအနေနဲ့တင်ပြချင်တာကတော့ပြိုင်ကားအပြိုင်ဆိုင်မောင်းနှင်မှုကြောင့်မိသားတက်ဖွဲ့ဝင်တူဦးသေဆုံးရတဲ့သတင်းမြဝတီအာရှလမ်းမပေါ်မှာကားကြောက်တဲ့ပြုတ်ကြတာကြောင့်လူ20နီးပါးသေဆုံးတဲ့သတင်းနဲ့မွန်ပြည်နယ်မော်လမြိုင်က ချောင်းဆောင်တရားကိုဘူဂျွန်အောင်ဆန်းတရားဘလူးဂျွန်လို့အမည်ပြောင်းတက်ထားတာကိုပြန်လည်ပြင်ဆင်ပေးဖို့ဒေသခံတိုင်းသားတွေလက်မှတ်စုဆောင်ကောက်ခံနေပြီးနိုင်ငံတော်သမ္မတနဲ့တိုင်းရင်းသားရေးဝန်ကြီးစီပေးဖို့သွားမယ်ဆိုတဲ့အကြောင်းတွေပြည်တွင်းသတင်းတွေမှာရေးသားနေကြကြောင်းတင်ပြရင်းဤကုန်းချုပ်လိုက်ရပါတယ်ခင်ဗျာ
မြန်မာမီဒီယာမြင်ကွင်းကိုနားဆင်ခဲ့ကြတာဖြစ်ပါတယ်ခုတစ်ခါမှာတော့အမျိုးသားရေးအာဏာလုံးရင်ဒီမိုကရေစီရှင်သန်နိုင်မလားဆိုတဲ့ကောင်းစဉ်နဲ့ဦးကျော်စံတာရဲ့မြန်မာရေးသုံးသပ်ချက်ကိုတင်ဆက်ပေးကြပါတယ်အခုတစ်ခါမြန်မာနိုင်ငံမှာအခွင့်အာဏာဒီမိုကရေစီအချိန်ရအောင်အမြင့်တွယ်အောင်ကြိုးပမ်းရမယ့်အချိန်ဖြစ်ပါတယ်ဒါပေမဲ့တစ်ဖက်မှာလည်းအမျိုးသားရေးစိတ်ဓာတ်တွေပုံစံမျိုးစုံနဲ့အချိန်တက်လာတာကိုတွေ့နေရပါတယ်။အမျိုးသားရေးအာဏာလုံးရင်ဒီမိုကရေစီရှင်သန်နိုင်မလားရှင်သန်နိုင်ပါမလားဆိုတာကိုသမိုင်းပညာရှင်ဒေါက်တာဦးအောင်ခင်မြမရေးသုံးသက်သူဦးအောင်သူငိမ့်နဲ့ဦးကျော်စံသားတို့ကဆွေးနွေးသုံးသက်ထားပါတယ်ရှင
်။မြမနိုင်ငံမှာအမျိုးသားရေးစိတ်ဓာတ်အချိန်မြင့်လာတယ်လို့ကျွန်တော်တွေ့မိပါတယ်ကောင်သူငိမ့်အဲ့ဒါမှန်ပါလားခင်ဗျာ။
ဟုတ်ကဲ့ခင်ဗျာအခုအချိန်မှာမြန်မာနိုင်ငံမှာလမ်းတွေတော်တော်များများမှာကဟိုတရားပွဲတွေဖြစ်တယ်တရားပွဲတွေဖြစ်တဲ့ခါကျတော့ဒါကဘာသာရေးရထွန်းကားတယ်လို့ပြောရင်လည်းရနိုင်ပေမဲ့တစ်ဖက်မှာလည်းဒီတရားပွဲတွေကြောင့်ပေါ့နော်တချို့လူတွေမှာစိတ်နှောက်ယှက်ဖြစ်ရတာရှိပါတယ်နောက်တစ်ခါကျတော့ဒီတိုင်းရင်းသားတွေဘက်ကသူတို့ရဲ့အခွင့်အရေးတွေကညှင်းနာခဲ့တာကြာပြီအခုအချိန်မှာဒါအခွင့်အရေးတွေ Federal ကိစ္စအစသဖြင့်ဒါတွေကပြောနေဆိုနေတဲ့အစံတွေလည်းပိုကျဲပါတယ်နောက်တစ်ခါကျတော့ဘာဖြစ်လာလဲဆိုတော့ဟိုမကြသေးခင်ရက်ပိုင်းကပဲဝုတ်ပြူနေကြလဲဗလီနှစ်ခုကိုသွားပြီးတော့တော့ခတ်တာတွေချိတ်ပိတ်တာတွေဖြစ်ပါတယ်ဆိုတော့အဲ့တော့တစ်ဖက်ကလည်းခုနလိုဗုဒ္ဓဘာသာနည်းနည်းလေးအစွန်းရောက်တဲ့အင်အားစုတွေကဒီဘာသာမတူတဲ့အယူဆမတူတဲ့သူတွေပေါ်မှာသွားပြီးတော့ဟိုသူတို့ရဲ့ဟိုလွတ်လပ်ခွင့်ပေါ့နော်သူတို့ရဲ့ဝုတ်ပြူကိုယ်ပွယ်ခွင့်စသဖြင့်တွေကိုသွားပြီးတော့ကန့်သတ်ချုပ်ချယ်တဲ့ပုံစံမျိုးတွေဖြစ်လာတာလည်းတွေ့ရတယ်ဆိုတော့အဲ့ဒါတွေကတော့ပြောမယ်ဆိုလို့ရှိရင်တစ်ဖက်ကလည်းဟိုဒီမိုကရေစီသွားနေတယ်ပြောတယ်တစ်ဖက်ကလည်းဒါကျွန်တော်တို့ကိုတွေ့နေရတဲ့အနေထားပါ
ဟုတ်ကဲ့အဲ့တော့ကျွန်တော်အဲ့အမျိုးသားရေးတန်လဲနိုးကြလာတယ်တော်တော်တက်ကြွလာတယ်ဆိုရဲရှိတော့ငါကျွန်တော်ဆွေးနွေးကြည့်နေပါကိုုံသူပြောတဲ့အထက်မှာဟုတ်ကဲ့တိုင်းရင်းသားတွေကလည်းပဲသူတို့အခွင့်အရေးအကြောင်းကိုပြောလာကြတာပါတယ်ဆိုတရားပွဲဆိုတာကတော့ဘာသာရေးနဲ့ပတ်သက်ပါတယ်အဲ့တော့ဆရာဦးအောင်ခင်ခင်ဗျာမြန်မာနိုင်ငံရဲ့အမျိုးသားရေးစိတ်ဓာတ်မှာဘာသာရေးဟာတော်တော်အရေးကြီးနေပါတယ် YMBA ခေတ်ကလေးအားစပြီးအမျိုးဘာသာသာသနာဆိုတော့ race နဲ့ religion ပေါ့ဆရာဆိုတော့အဲ့ဒီဘာသာရေးအယူဆအခုထိရှိနေတော့ပဲလို့ထင်ပါတယ်ဆရာအဲ့မြန်မာရဲ့မျိုးသားရေးစစ်တပ်ထိခံဘယ်လိုသုံးသပ်မိပါလဲဆရာ
အဲဒီမိုကရေစီဆိုတာတော့အော် delay ဆိုတော့ဒီအချင်း delay ကိုအခြေခံမှုဆိုတော့နှစ်ပေါင်းအများကြီးကြာတယ်လေတော့ဗမာပြည်ကလည်းအခုတည်းကအဲ့ဒီသူတော့ကိုကျော်စံဒါပြောတယ်လို့ပဲဒီစေအတွင်းကရှိတဲ့စိတ်ဓာတ်အဆင့်လောက်ကဂူလည်းဒီအဆင့်လောက်ပဲရှိနေတာဟုတ်နိုင်ငံရေး evolution ပေါ့တဖြည်းဖြည်းတဆင့်ပြီးတဆင့်တိုးတက်ဖို့ဟာဗမာပြည်မှာအခွင့်အလားမရဘူးဗျာဒီကြားထဲမှာစစ်တပ်ကဝင်အုပ်ချုပ်တာတော့ဘာလို့ရှိတယ်အဲ့တော့အဲ့လိုမျိုးအခွင့်အလမ်းရတဲ့နေရာရှိတယ်ဥပမာအိန္ဒိယကြည့်မယ်ဆိုတပြေးပြေးတပြေးပြေးနဲ့ဟလာဒီအင်္ဂလိပ်ချပြီးတဲ့ဒီဒီမိုကရေစီလမ်းစဉ်အတိုင်းလုပ်တယ်အင်္ဂလိပ်ဥပဒေအတိုင်းလုပ်တယ်ဆိုတော့ထိန်းတော့ထိန်းထားနိုင်တယ်ဒါပေမဲ့တစ်ချိန်တစ်ခါတစ်ခါကျတော့လေပောက်ကွဲလာတာရှိတယ်ဒါအိန္ဒိယကလူတွေဒီလေထိန်းထားနိုင်တယ်ပေါ့ပြေတိတ်တော့အလွန်ကျွံဖြစ်မသွားဘူးအဲ့တော့ဘာပြရတော့အဒီအိန္ဒိယလိုဘာလို့လဲဆိုရင်အများကြီးဖြစ်သွားရင်အလွန်အကျွံဖြစ်ဖို့ကအများကြီးအလားအလာရှိတာဟုတ်ဗျာဆိုတော့ဒီအမျိုးသားရေးစိတ်ဓာတ်တို့ဘာလို့ကပြင်းထန်လာတဲ့အခါကျတော့ဒီခရီးဟိုဂျာမနီမှာဟိုဟစ်တလာပေါ်လာလို့ပေါ့ဗျာဟစ်တလာလည်းရွေးကောက်တင်မြောက်ကားတဲ့အစိုးရပဲ
အဲ့တော့ဒီလိုအမျိုးသားရေးစိတ်ဓာတ်ပြင်းထန်လာခြင်းဟာဒီမိုကရေစီပေါ်ဆောင်ရေးအတွက်အလားအလာကောင်းပါရဲ့လားကိုယ်သူချင်းဘယ်လိုမြင်ပါလဲကျော
်ဟုတ်ကဲ့ဟိုကျွန်တော်မြင်တာကတော့ဒီအမျိုးသားရေးစိတ်ဓာတ်ကတော့တခါတလေမှာတော့လိုအပ်ပါတယ်ဆိုတော့ဒါပေမဲ့လည်းဘယ်လိုဖြစ်လာလဲဆိုတော့အစွန်းရောက်တဲ့စိတ်တွေဖြစ်လာရင်ဆိုတော့နောက်တစ်ခုကကျတော့ခွဲခြားဖိနှိပ်ဆက်ဆံမှုပေါ့နော်ကိုယ်နဲ့အမြင်မတူတဲ့သူကိုယ်နဲ့ကိုယ်ကိုယ်ရာဘာသာမတူတဲ့သူပေါ့စသဖြင့်ပုံမှန်သွားပြီးတော့ဖိနှိပ်တယ်ဟိုကန့်သတ်ချုပ်ချယ်တယ်ပေါ့နော်ဆိုတော့ဒီနောက်တစ်ခါကျတော့တစ်ဖက်ကသဘောထားအမြင်မတူတဲ့ဟာတွေကိုစီးနီးခံလို့ရဲ့စိတ်မရှိဘူးပေါ့ဆိုတော့ဒီလိုအနေထားမျိုးဆိုရင်တော့ကျွန်တော်ထင်တယ်ဒီမိုကရေစီရေးအတွက်အလားအလာမကောင်းဘူးလို့ထင်ပါတယ်နောက်ခုနဆရာဦးအောင်ခင်ဆွေးနွေးသလိုပေါ့နော်ကျွန်တော်ထင်တာကဒီမိုကရေစီအတွက်ရေကန်ရေကန်နေလိုပါတယ်ဆိုတော့အဲ့တော့ဒီရေကန်ရေကန်တွေကလည်းဆိုတော့ကျွန်တော်တို့ဒီမှာပြန်ပြီးတော့ဟိုတွက်ချက်ကြည့်လိုက်တော့ပိတ်အားမကောင်းတဲ့အနေအထားမျိုးတွေ့ရပါတယ်ခင်ဗ
ျဟုတ်ကဲ့ဆရာအောင်ခင်ခင်ဗျအင်္ဂလိပ်တွေလည်းကမြန်မာနဲ့အိန္ဒိယမရှိမနှောင်းလွတ်လပ်ရေးယူကြတော့အဲ့ဒီမြန်မာပြည်ရဲ့ခေါင်းဆောင်တွေပထမတော့လွတ်လပ်ရေးယူပြီးခါစားကြတော့အခုထိန်းထက်တောင်မှပို့ပြီးတော့ဒီ အမျိုးသားရေးစီးတဲ့ကိုသူတို့ထင်းထင်းငိမ့်ငိမ့်မြမြတရဖြစ်အောင်လုပ်ခဲ့တာတွေ့ရပါတယ်ဆရာအဲ့ဒီခေတ်ကအစိုးရအဖွဲ့ထဲမှာဆိုရင်ဘာသာစုံလူမျိုးစုံပါနေရကိုလည်းတွေ့ရတယ်အခုသမိုင်းကတဖြည်းဖြည်းနောက်ဆုတ်သွားပါလားဆရာမြန်မာနိုင်ငံမှာ
ဟိုအဲ့ဒီသဘောမျိုးဖြစ်နေတယ်အခုဘာလဲဆိုတော့ဒီစစ်ဘုရားနှစ်ပေါင်း90လောက်အုပ်ချုပ်သွားတာပေါ့ဗျာစစ်ဘုရားဟိုကိုဘိုလ်ပဲကိုရက်တာဟိုကတကူကောင်းစာနဲ့အကျင့်မဲရှိတယ်ဆိုနိုင်ငံရေးတွေသူတို့ကလုံးဝနားလည်တာမဟုတ်ဘူးနေပေါင်း90လောက်လုတ်သွားတဲ့ချိန်မှာအကုန်ပြတ်တာပဲ။တကယ်ကဒီနေပြည်တော်ကြီးတိဆောက်တာဒါဒီမိုကရေစီမှမဟုတ်ပဲ။နေပြည်တော်ဆိုတာစစ်တပ်လူသားစားစေအုပ်စုရဲ့အကျိုးစီးပွားကိုကာကွယ်ဖို့တိဆောက်တာ။ Garrison State ပြ Garrison City အဲ့တော့ဒီ Garrison Town ထဲမှာသွားပြီးပါလီမန်လုတ်ပြီးဒီမိုကရေစီပြောနေရတာသိတဲ့ဘာမှမကြပါဘူး
။အဲ့တော့မြန်မာနိုင်ငံမှာအစိုးရပိုင်းနဲ့လူလူအခုခါမှာလူလူစိတ်ထဲမှာဒီအမျိုးသားရေးစိတ်ဓာတ်ကောင်းထောင်လာတယ်အမျိုးသားစိတ်သက်တက်ကြွလာတယ်ပို့ပြီးတော့ပြင်းထန်လာတယ်ဆိုတော့လူလူစိတ်ထဲမှာဖြစ်နေတာဆရာဆိုတော့လက်ရှိအစိုးရအနေနဲ့ရောဒီလူလူကိုဘယ်လိုများပြောင်းလဲနိုင်မယ်ထင်ပါတယ်သူတို့မို့လူလူနောက်ဝယ်ပဲမျောလိုက်နေရတော့မယ်လို့ယူဆမလားဆရာ
ဟိုဗမာပြည်ကပြည်သူလူလူနားလေတဲ့ဥစ္စာတော့မသိကျွန်တော်တို့ကတော့အဝေးကနေဆိုတော့ဒီစစ်တမ်းကောက်တာလို့ report တို့ဘာလို့လောက်ပဲဖတ်ရတာကျွန်တော်တို့လွန်ခဲ့တဲ့3နှစ်လောက်က Asia Foundation ကထုတ်တာတကူရှိတယ်အဲ့တော့လူ3000လောက်ကိုစစ်တမ်းကောက်ပြီးတော့ထုတ်တာအဲ့ဒီမှာပြောတာအများစုကနိုင်ငံရေးဘုဟုတ္တတိတ်နေတယ်တဲ့ပါလီမန်ထဲမှာ25,500ခန့်တော့စစ်တပ်ကိုလည်းဖြစ်နေတာတောင်းလူကြီး3000ကိုမေးကြည့်တဲ့အခါမှာသိတဲ့လူက400လောက်ပဲရှိတယ်ဆိုတော့အဲ့ဒါမျိုးပေါ့ဗျာဟိုဆိုတော့ဟိုတရားပွဲတက်တဲ့လူတွေအများကြီးဟိုတိုင်းပြည်ရဒီမိုကရေစီကိုသဘောပေါက်တယ်လို့ပြောလို့မရဘူးလို့ကျွန်တော်ထင်ပါတယ်ဘာလို့လဲဆိုတော့ဗုဒ္ဓဘာသာတရားကိုကြည့်လေတရားပွဲတွေဟောလာတာအခုလည်းများချိန်ချိန်သေးနေတာပဲအကုန်လုပ်ပြီးတော့တကယ်ဘုရားဘာသာတရားဆိုတာကြင့်ကြံပါမယ်တရားဗျာဒီရွတ်ဆိုရမယ်တရားမဟုတ်ဘူးအဲ့တော့ဒီရွတ်ဆိုတာနဲ့ပြီးနေတာပဲအခုဒီမိုကရေစီလည်းအဲ့လိုများဖြစ်နေမလားမသိဘူ
းဟုတ်ကဲ့ကောင်သူကြီးကပဲလို့ပြောလိုပါတယ်ကျွန်တော်ဆိုတော့ဆရာမေရမေကွန်လူလူကအခုခါမှာဒီမိုကရေစီကိုနားမလဲဘူးမျိုးသားရေးအစွန်းရောက်တဲ့သဘောတွေကိုအများကြီးရင်လာကြတယ်လူရတချို့ပေါ့လေအဲ့ဒါတွေကိုအစိုးရအနေနဲ့ဒီနောက်ကိုပဲလိုက်ပြီးမျောနေရမယ်ထင်ပါလားဒီဟာကိုဥဆောင်ပြီးတော့စစ်မှန်တဲ့လမ်းကြောင်းကိုခေါ်ဆောင်နိုင်မယ့်အလားအလာရောရှိပါလားကောင်သူ
ဟုတ်ကဲ့ကျွန်တော်ကတော့ထင်တာပေါ့နော်ဒါပညာရေးနဲ့ဆိုင်တယ်လို့ထင်ပါတယ်ဆိုတော့ခုနဟိုဆရာတို့ပြောပြသလိုပေါ့နော်ကျွန်တော်တို့ပြီးခဲ့တဲ့နှစ်50ကာလလောက်ကပညာရေးတစ်လျှောက်လုံးကအမြင်မတူတဲ့ကိစ္စတွေကိုစီးနှီးခံနိုင်ဖို့ဒီလိုပညာပေးခဲ့တာတော်တော်အားနည်းပါတယ်ဆိုတော့အဲ့တော့ဘာပဲဖြစ်လာလဲဆိုတော့ထစ်ခနဲ့ရှိရင်ရန်ဖက်ပြုမယ်စသဖြင့်ဒါတွေဖြစ်လာပါတယ်ဆိုတော့နောက်တစ်ခုကကြတော့ဒီတရားဥပဒေစိုးမိုးရေးပေါ့ rule of law ကလည်းအားကိုးလို့မရနိုင်တဲ့အခါကျတော့လက်တုံပြန်တာတို့လက်နဲ့ရှင်းတာတို့ဆိုတော့လူအုပ်နဲ့ဖိအားပေးတာပေါ့နော်ဆိုတော့ဒါမျိုးတွေပြဿနာဖြစ်လာတာတွေတွေ့ပါတယ်ဆိုတော့နောက်တစ်ခုကကြတော့ဒီတိုင်းပြည်ရဲ့ကျွဲဝချမ်းသာမှုကလည်းအရေးကြီးပါတယ်ဆိုလိုတာကဟိုကျွန်တော်တို့ဒီလူလက်တန်းစားများလာတဲ့နိုင်ငံမျိုးတွေမှာဒါဒီမိုကရေစီပေါ်ထွန်းတဲ့ဟာမျိုးတွေရှိပါတယ်နောက်တစ်ခါကျတော့ကျွန်တော်တို့ urbanization လို့ခေါ်တဲ့ဒီမြို့ပြထွန်းကားလာတဲ့ဟာမျိုးဆိုလို့ရှိရင်ကျွန်တော်တို့ဒါဒီမိုကရေစီဖွံ့ဖြိုးတဲ့သဘောတရားတွေရှိပါတယ်ဆိုတော့ဒါတွေကဟိုကျွန်တော်တို့စီမှာနေနေသေးတယ်ပေါ့နော်ဆိုတော့တခါကျတော့တိုင်းရင်းသားလူမျိုးကွဲပြားမှုဒီဘာသာအယူဆကွဲပြားမှုများရင်တော့ဆိုတော့ဒီနိုင်ငံတွေမှာဒီမိုကရေစီဖွံ့ဖြိုးဖို့အားနည်းတယ်ဆိုတာမျိုးတွေ့ပါတယ်ဆိုတော့အဲ့တော့ကျွန်တော်တို့စီမှာကပြောမယ်ဆိုရင်လူမျိုးကအရေးအရလဲဒါပြဿနာတွေရှိပါတယ်လူမျိုးရေးအရလဲများတော့ဒါကဒီမိုကရေစီကိုသိအားမပေးဘူးလို့ထင်ပါတယ်ဆိုတော့နောက်တစ်ချက်ကတော့ကျွန်တော်တို့ institution လို့ခေါ်တဲ့ဒီအဖွဲ့အစည်းစနစ်တွေဒီအစိုးရရန်တရားတွေပေါ့ဆိုတော့ဒါတွေနဲ့ပတ်သက်လို့လည်းဒီမိုကရေစီဖွံ့ဖြိုးရေးကိုသိအားမပေးသေးဘူးလို့ထင်ပါတယ်ခင်ဗျ
ဟုတ်ကဲ့အဲ့ဒီလိုတိုင်းရင်းသားလူမျိုးစုတွေ subcultural diversity pluralism တွေသိဖြစ်နေဒီမိုကရေစီကိုအားမပေးဘူးဆိုတာတော့တွေးရပါတယ်စာချက်မှာလည်းပဲဒါပေမဲ့တချို့နိုင်ငံတွေမှာဥပမာ American တို့ Switzerland တို့အများကြီးအဲ့လိုကွဲနေပေမဲ့သူတို့ရဲ့တခြားနိုင်ငံရေးစနစ်တွေကဒီဟာကိုထိန်းနိုင်တဲ့အခြေအနေရှိပါတယ်။အိန္ဒိယမှာလည်းဖြစ်တာပဲ။ဒါပေမဲ့သူတို့ကထိန်းနိုင်တဲ့အခြေအနေရှိပြီးတော့ပြန်ပြီးတော့စစ်မြေအောင်လှုပ်သွားနိုင်တယ်။ဆိုတော့မြန်မာနိုင်ငံမှာကြတော့လွတ်လပ်ရေးယူရုံးကကြတော့ဗိုလ်ချုပ်အောင်ဆန်းတော်က Unity in Diversity ဆိုပြီးတော့တွေးကြော်ခဲ့ရတယ်။မတူညီရေးခွန်အားဆိုပြီးတော့တကယ်တော့အဲ့လိုဘာကြောင့်ဖြစ်မလာပါလဲဆရာ။ဆရာဝန်ခင
်။အခြေအနေပေါ့ဗျာ။အခြေအနေမပေးဘူး။သူကဟိုဗိုလ်ချုပ်အောင်ဆန်းတော်ကရှေ့လွန်နေတာပေါ့ဗျာ။သူကဟိုဘာလဲလူကရှေ့လွန်ပြီးတော့အခြေအနေကနောက်ကကျန်နေကြတာပေါ့အဲ့တော့ခေဟောင်းအရှိရှိနေမှာခစ်တဲ့ယူဆသုံးလို့မရတဲ့သဘောရှိတာပေါ့အဲ့တခြားမပြောနဲ့ဒီဂျပန်မှာတောင်ဟိုလူတစ်မျိုးတည်းရှိတယ်စာတစ်မျိုးတည်းရှိတယ်ဒီမိုကရေစီကျင့်သုံးလာတာကြာပြီဒါပေမဲ့လည်းဂျပန်ပြည်ကရွေးကောက်ပွဲတွေပါသွားကြည့်အဲ့ဒီခေါင်းဆောင်တွေရဲ့သားသမီးတွေကဝင်ရွေးနိုင်တာပဲလူကိုးကွယ်တဲ့ဝါဒပေါ့ဗျာလူကိုးကွယ်တဲ့ဝါဒကကျွန်တော်တို့အခြေတိုင်းမှာရှိတယ် နောက်ဆုံးပဲဒေါ်စဆူကြီးတက်လာတယ်လေလူကိုကိုယ်တယ်ဝါရဘူကျော်အောင်ဆန်းကိုကိုယ်နေရင်းနဲ့သူတမီးပါဆက်ကိုကိုယ်ဆိုတဲ့သဘောပေါ့ဗျာအဲ့တော့လောက်တာကောင်းတာမကောင်းတာတော့ဘယ်သာအဲ့ဒီဥစ္စာအခြေခံဂျပန်မှာလည်းအဲ့လိုပဲဝဘူကြီးရဲ့သားသမီးတဏ္ဍာကာရဲ့သားသမီးသူသားသမီးတွေကလည်းသူတို့ဝင်းကျုပ်တွေတည်သွားဂျမဖေးကဘယ်လိုပါဆိုဝင်းဝူရေကောက်ပွဲဝင်အဲ့ဝိုင်းမဲတဲ့အဲ့ဒါရရတာပဲအဲ့တော့တကယ်တကယ်ထဲတဲ့လူကလည်းဟိုဒီမိုကရေစီသဘောတရားဘယ်လောက်နားလည်တယ်နားမလည်တယ်ဆိုတာစဉ်းစားတာမဟုတ်သူလည်းနားမလည်ဘူးအဲ့တော့မဲပေးရတာတော့လွယ်တာပေါ့ဗျာအဲ့ဒီဒီမိုကရေစီသဘောတရားသေးချာနားလည်ပြီးတော့လေ့လာဖို့ဆိုတာတော့ခက်ခဲတာပေါ့
ဟုတ်ကဲ့ဆိုတော့ကျွန်တော်နောက်ဆုံးမိကျင်တာကအရှိကိုဆက်ကြည့်ရင်အခုဒေါ်အောင်ဆန်းစုကြည်ဦးဆောင်တဲ့အစိုးရဆိုတော့နောက်တက်လာမဲ့အစိုးရအခြေအနေရောဘယ်လိုဖြစ်လာနိုင်လဲအဲ့လိုကောင်သူနည်းနည်းသုံးသပ်ပေးပါအမျိုးသားရေးသိဆန်တဲ့ဘက်ကိုပဲဥတည်သွားမလားဒါအမျိုးသားရေးနဲ့ပတ်သက်ပြီးတော့သီကံခွင့်လွှတ်တဲ့စိတ်ဓာတ်တွေကျပြန်တဲ့သဘောထားတွေရှိလာပြီးတော့ဒီမိုကရေစီဘက်ကိုပူပြီးအကောင်လာနိုင်မဲ့အလားအလာရှိပါရဲ့လားအဲ့ဒီလိုပါတီတွေအနိုင်ရနိုင်မဲ့အလားအလာရှိပါရဲ့လားပမာပါကောင်သူ
ဟုတ်ကဲ့ဟိုခုနဆရာဦးအောင်ခင်သုံးသပ်သွားသလိုပေါ့နော်ဆိုတော့ကျွန်တော်တို့စီမှာက personalized politics ပေါ့လူပုဂ္ဂိုလ်ကိုပဲအဓိကဦးစားပေးတဲ့နိုင်ငံရေးကဒါလွှမ်းမိုးနေတော့မယ်ရှိပါတယ်အဲ့တော့တစ်ဖက်မှာဘယ်လိုပြန်ဖြစ်သွားပြန်လဲဆိုတော့တိုင်းရင်းသားအုပ်စုတွေမှာလည်းသူတို့က identity politics ပေါ့ဒါကိုပြန်တိုက်ဖို့အတွက်ကသူတို့ကလည်းလူမျိုးရေးအခြေခံဒါတွေကိုပြန်ပြီးတော့ဟိုအခြေပြုကြတဲ့အင်အားတွေဖြစ်နေပါတယ်ဆိုတော့အဲ့တော့ပြည်သူလူထုတွေမဲပေးတဲ့အချိန်မှာဒီယာတွေကိုအခြေခံပြီးတော့မဲပေးနေတော့ကျွန်တော်တို့ကဟိုမူဝါဒပေါ်အခြေခံတဲ့လုပ်ငန်းဆောင်ရွက်မှုပေါ်အခြေခံတဲ့သဘောမျိုးသွားတာကျွန်တော်တို့မှာအားနည်းတဲ့အနေအထားရှိပါတယ်ဆိုတော့အဲ့တော့အဲ့ဒါတွေကိုပြုပြင်ဖို့ဆိုရင်တော့ကျွန်တော်တို့ဒီထက်ပိုပြီးတော့ဒီမိုကရေစီမြင့်တင်ရေးတွေလိုပါမယ်နောက်တစ်ခါကျတော့ institution တွေကျွန်တော်တို့အဖွဲ့အစည်းစနစ်တွေပိုအားကောင်းမှုလူလုံ့မှသာပဲဟိုကျွန်တော်တို့တိုင်းပြည်အခြေအနေအရှိဆက်သွားနိုင်ဖို့လိုပဲထင်ပါတယ်ဆိုရင်တော့ကျွန်တော်တို့ဒီတဲမှာပဲတဝဲလည်လည်ရှိအောင်မှာပ
ါဟုတ်ကဲ့ဆရာရနောက်ဆုံးသုံးသပ်ချက်လည်းကြားကျင်ပါတယ်အဲ့ဒီရှေ့ဒီမိုကရေစီရေးအလားအလာမြန်မာနိုင်ငံမှာကောက်ပါရလားဆရာတမန်ကြောင်းနဲ့ရှင်းကြည့်မယ်ဆိုရင
်အရသာအစိုးရပေါ့ဗျာ NLD ပဲဖြစ်ဖြစ်ပါပဲဖြစ်ဖြစ်အဲ့ဒါမျိုးတွေနောက်တာနေပေါင်းတော်တော်ကြာကြာလေးတက်ဖို့လိုတယ်ဒီနေ့တက်တဲ့လူတွေနောက်လာမဲ့လူကပို့ပြီးတော့ကောင်းလာဖို့အလားအလာရှိတာပေါ့အဲ့တော့အဲ့ဒီအလားအလာရှိဖို့ဟာဒီနေပေါင်းများစွာဒီအရသာအစိုးရဆက်ပြီးတော့အုပ်ချုပ်ဖို့လိုတယ်နှစ်ကြာမှာပေါ့ဗျာ
ဥကြစံတရဲ့မြန်မာရေးသုံးသက်ချက်ကိုနားဆင်ခဲ့ကြတာဖြစ်ပါတယ်အခုတစ်ခါမှာတော့အပတ်စဉ်အားကစားခဏကိုနားဆင်ကြရမှာပါကိုရန်နိုင်တင်ဆက်ထားပါရရှင
်ဘာဘာဗီယိုရဲ့ဓမ္မတွင်အားကစားခြင်းတွေတင်ဆက်ပေးတော့မှာဖြစ်ပါတယ်။စပိန်နိုင်ငံသားဆာဂျီယိုဂါစီယာဟာဒမာဆန် Open Gaudi Champion ဖြစ်ပြီးတော့ပထမဆုံးမေဂျာဖလားကိုရသွားပြီဖြစ်ပါတယ်။အာဆနော်နီးပြအာဆန်ဗန်ဂါကတော့ချီလီတိုက်စစ်မှုဆန်ချက်စာအသင်းမှာဆက်နေခြင်းလဲလို့ပြောလိုက်ပါတယ်။ဒါ့အပြင်ပြီးခဲ့တဲ့တနင်္ဂနွေနေ့ကပျုံယမ်းမြို့မှာကျင်းပခဲ့တဲ့မြောက်ကိုရီးယားမာရသွန်ပြိုင်ပွဲစတာတွေကိုဒီတစ်ပတ်မှာတင်ဆက်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ။ဒါမစစ် open ကောက်ဒီပြိုင်ပွဲမှာတော့စပိန်နိုင်ငံသားဆာဂျီယိုဂါစီယာအနိုင်ရပြီးတော့ချန်ပီယံဖြစ်သွားပါတယ်။အမေရိကန်နိုင်ငံဂျော်ဂျီယာပြည်နယ်အဂေါစတာမှာကျင်းပတဲ့ဒါမစစ် open ကောက်ဒီပြိုင်ပွဲ၄ရက်မြောက်နောက်ဆုံးနေ့မှာစပိန်ကဂါစီယာနဲ့အင်္ဂလန်က Justin Rose တို့တမန်ရိုက်ချက်တဲ့ကိုးချက်ရှော့ရိုက်ပြီးတော့တည်ဖြစ်နေတာကြောင့် sudden death playoff ကစားကြတာမှာပထမဆုံးကျင်းပါပဲဂါစီယာကတမန်ရိုက်ချက်တဲ့တစ်ချက်ရှော့ရိုက်ပြီး Justin Rose ကတစ်ချက်ပိုရိုက်တာကြောင့်ဂါစီယာအနိုင်ရသွားတာပါဒါဟာအသက်38နှစ်ရှိဖြစ်တဲ့ဂါစီယာအတွက်တော့ပထမဆုံးမေဂျာဆုဖလားလေးဖြစ်ပါတယ်ဂါစီယာကတော့သူအခုလိုပထမဆုံးမေဂျာဖလားရလိုက်တဲ့အတွက်ဝမ်းသာတယ်လို့ပြောပါတယ်အထူးသဖြင့်သူအားကျခဲ့ရတဲ့ကွယ်လွန်သွားပြီဖြစ်တဲ့စပိန်ကောက်သီးအကျော်မော်ဆာဗီဗယ်လစ်တီရိုစီရဲ့နှစ်60ပြည့်မွေးနေ့မှာအနိုင်ရလိုက်တဲ့အတွက်အရန်ကိုကျေနပ်မိတယ်လို့ပြောပါတယ်ခင်ဗျာဒီတစ်ပတ်စပိန်လာလီဂါမှာ Real Madrid နဲ့ Atletico Madrid တို့တွေ့ခဲ့ကြပြီးတော့တကူးစီစီကြသွားပါတယ်Real Madrid ကိုကိုပေပေကအရင်သွင်းခဲ့ပြီးတော့ Atletico အတွက်ချီပါကူကတော့ပြင်သစ်တိုက်စင်မှု Griezmann ကပွဲပြီးကနေမှပြန်သွင်းခဲ့တာပါ German Bundesliga မှာတော့ဒီတစ်ပတ်မှာ Bayern Munich နဲ့ Borussia Dortmund တို့ကစားခဲ့ကြပြီးတော့ Bayern က၄ဂိုးတကူးနဲ့နိုင်သွားပါတယ် Bayern အတွက်ဂိုးတွေကတော့ Ribery ကတကူး Lewandowski က၂ဂိုးနဲ့ Robin ကတကူးသွင်းခဲ့ပါတယ်ဒါကြောင့်အမပေးပွဲပြီးဖို့၆ပွဲပဲလိုတော့အချိန်မှာ Bayern Munich က68မှတ်ရပြီးဒုတိယနေရာက Leipzig ကို10မှတ်ဖြတ်ထားပါတယ် Dortmund ကတော့အမှတ်50နဲ့အဆင့်4နေရာမှာရှိနေပါတယ်ဗျာ အင်္ဂလန်ပရီးမီးယားလိဂ်မှာတော့ဒီဘက်မှာအသင်းကြီးတွေအကုန်လုံးနိုင်ခဲ့ကြပါတယ်။ Tottenham, Watford ကို၄ဂိုးမရှိနဲ့နိုင်သလို Chelsea ကလည်းဘုံမောက်ကို၃ဂိုးတကူနဲ့နိုင်ပါတယ်။ညနေပွဲစဉ်တွေမှာတော့ Man City က Hull City ကို၃ဂိုးတကူ၊ Liverpool က Stoke City ကို၂ဂိုးတကူ၊ Man U က Sunderland ကို၃ဂိုးဂိုးမရှိနဲ့နိုင်သွားပါတယ်။ဒီဘက်မှာဇာတ်ထိပ်မှာရောက်နေတဲ့အသင်းကြီးတွေနိုင်လိုက်တာကြောင့်မပေးပွဲပြီးဖို့၈ပွဲပဲလိုတော့တဲ့အချိန်မှာ Chelsea က9မှတ်အသားနဲ့ဆက်ပြီးတော့ဦးဆောင်နေပါတယ်။Chelsea တင်းကအမပေးစရာမှာဥဆောင်နေတဲ့အချိန်မှာ Chelsea နိပြ Conte ကအီတလီကိုပြန်ပြောင်းမယ်ဆိုပြီးတော့သတင်းတွေထွက်လာနေပါတယ်။ Italy agent Andrea Pastorello က Conte ဟာအီတလီကိုပြန်ပြောင်းလာနိုင်တယ်လို့ပြောတဲ့ပုံမှာသူကတော့ Chelsea မှာပဲပြောတယ်လို့ Conte က
I read the this interview.
Andrea Pastorello ရဲ့ interview ကိုဖတ်ရအောင်။သူ့ကိုကျွန်တော်မသိအောင်။ပြီးတော့သူကဘာကြောင့်ကျွန်တော်အကြောင်းကိုပြောနေလဲနားမလည်ပါဘူး။ကျွန်တော်ကတော့ဒီမှာပဲဆက်ရှိနေမယ်လို့ထင်ပါတယ်။ကျွန်တော်ဒီမှာပြောပါရယ်ဒါကအရေးကြီးဆုံးလို့ကျွန်တော်ထင်တယ်တခြားလူတယောက်ကကျွန်တော်အတွက်ပြောနေတာကျွန်တော်အကြောင်းပြောနေရတာကိုနားထောင်ရတာကျွန်တော်မကြိုက်ပါဘူးကျွန်တော်ကအီတလီမှာနီးပြလုပ်ခဲ့တာကြောင့်ဒီလိုအချိန်မျိုးမှာဒါမျိုးသတင်းထွက်တာပုံမှန်ဖြစ်ဦးဖြစ်စင်ပါသူတို့ကကျွန်တော်ကိုအီတလီကိုပြန်လာစေချင်လို့လည်းဖြစ်နိုင်ပါလိမ့
်အာစနယ်ဘက်ကိုကြည့်တော့အာစနယ်နီးပြဗန်ဂါရဲ့အနာဂတ်ကမရေရာလားလို့ချီလီတိုက်စစ်မှုဆန်းချက်ရဲ့အနာဂတ်ကလည်းရေရာမှုတော့မရှိသေးပါဘူးဒါပေမဲ့ Arsenal နီးပြ Wenger ကတော့ Sanchez ဆာအသင်းမှာဆက်ရှိနေခြင်းတယ်လို့ပြောလိုက်ပါတယ
်။ I believe that basically
ကျောင်းအပြည့်တော့သူကဒီမှာဆက်နေသွားခြင်းတယ်လို့တော့ကျွန်တော်ယုံကြည်ပါတယ်။အဲ့တော့ဒါကသူ့ရဲ့ agent နဲ့သဘောတူညီမှုရမရဆိုတဲ့အပေါ်မှာမူတည်တာပါ
။သူ့အနေနဲ့အသင်းမှာဆက်ရှိမရှိဆိုတာဘယ်သူကကြီးညာမလဲဆိုတဲ့အပေါ်မှာတော့ဒါကအသင်းကကြီးညာမှာဖြစ်တယ်လို့ Wenger ကပြောလိုက်ပါတယ်ဗျာ။နောက်ကိုရီးယားမာရသွန်ပြိုင်ပွဲကိုပြီးခဲ့တဲ့ဧပြီလ9ရက်နေ့ကကျင်းပခဲ့ပါတယ်ပျုံယမ်းမြို့ကကင်အီဆွန်အားကစားကွင်းကြီးကစတင်တားလွှတ်ခဲ့ပြီးတော့အပျော်ရန်အပြေးသမား1100နဲ့ကြေးစားပြိုင်ပွဲဝင်အပြေးသမား900ကျော်ပါဝင်ခဲ့ကြပါတယ်ဒီထဲကအများစုကတော့မြောက်ကိုရီးယားနိုင်ငံသားတွေဖြစ်ပြီးတော့ဒီနှစ်မှာနိုင်ငံသား10ယောက်ဝင်ပြိုင်ခဲ့ပါတယ်အမျိုးသားဘက်မှာတော့မြောက်ကိုရီးယားနိုင်ငံသားပတ်ဆိုးက2:14:56နဲ့အနိုင်ရသွားပြီးတော့အမျိုးသမီးဘက်မှာတော့ဂျိုအန်အုတ်က2:29:23နဲ့နိုင်သွားပါတယ်။မြောက်ကိုရီးယားဆိုရက2014ကစပြီးတော့နိုင်ငံသားကလာပြိုင်တဲ့ပျော်ရန်အပြေးသမားတွေကိုဝင်ပြိုင်ဖို့ခွင့်ပြုခဲ့တာဖြစ်ပြီးတော့အဲ့ဒီနှစ်ကစပြီးတော့နိုင်ငံသားကနေလာပြိုင်တဲ့ပြိုင်ပွဲဝင်အရေးတွတ်ဟာလဲတစ်နှစ်ထက်တစ်နှစ်ကိုပိုပြီးတော့တိုးလာနေပါတယ်။
ပြန်နိုင်တဲ့ဆက်ထားတဲ့အားကစားခဏကိုနားဆင်ခဲ့ကြတာဖြစ်ပါတယ်။သောတာရှင်တွေအနေနဲ့ VOA ကထုတ်လွှင့်နေတဲ့အစီအစဉ်လေးနဲ့ပတ်သက်ပြီးတော့ဝေဖန်ကြံပေးခြင်းနဲ့စာရေးသားပေးပို့ခြင်းနဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာဖြစ်တဲ့ burmese@voanews.com ကိုစာရေးသားပေးပို့နိုင်ပါတယ်။ VOA ကနေပုံတွင်းနဲ့ညပိုင်းစီစဉ်တွေကိုဆက်ပြီးထုတ်လွှင့်ပေးနေပါတယ်။အခုတော့နောက်ဆုံးရမြန်မာနိုင်ငံကသတင်းချင်းချုပ်ကိုကိုအောင်လင်ဦးကကြီးညာပေးပါမယ်ရှင်။
ပြည်ထောင်စုအမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားကစစ်ပတ်ခဲ့တဲ့ဆွဆွဲချက်တွေကိုစုံစမ်းစစ်ဆေးမှုပါဝင်ပြည်သူ့စုံစမ်းစစ်ဆေးဘူရို FBI ကြီးကဆောင်ရွက်ချက်တွေကိုပြန်လည်ကြားနာစစ်ဆေးနေပါတယ်။သမ္မတဒေါ်နယ်ထရမ့်အနိုင်ရသွားခဲ့တဲ့နိုဝင်ဘာရွေးကောက်ပွဲမှာရုရှားနိုင်ငံအင်တာနက်ဟက်ကာတွေဂျောင်းဝင်နှောက်ယှက်မှုတွေကိုစုံစမ်းမှုတွေနဲ့ပတ်သက်ပြီးထက်လွှတ်တော်တရားရေးကော်မတီရှေ့မှောက်ကဒီကနေ့ကြားနာပွဲမှာတော့ FBI ညွှန်ကြားရေးမှူး James Comey ပြင်းထန်တဲ့မျိုးကုန်းနဲ့ရင်ဆိုင်နေရပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ပါလက်စတိုင်းသမ္မတမာခ်မုဒ်အဘတ်စ်တို့ပထမဆုံးအကြံပေးအင်ပြီးတော့မှဒီကနေ့တွေ့ဆုံမှုရှိပေမဲ့တန်တမာရေးအရာထူးထူးခြားခြားရလဒ်တွေထွက်ပေါ်လာဖို့မျှော်လင့်ချက်တွေကတော့အားနည်းနေပါတယ်။သမ္မတထရမ့်ကတော့အစ္စရေးနဲ့ပါလက်စတိုင်းကြားငြင်းချမ်းမရနိုင်စရာအကြောင်းမရှိတဲ့အကြောင်းပြီးခဲ့တဲ့သတင်းပတ်ထက်မှာပဲပြောဆိုထားတာပါ။ပါလက်စတိုင်းသမ္မတကလည်းသမ္မတထရမ့်လက်ထက်မှာဆက်စွန်းနေတဲ့ချီချမ်းမြင့်နေဖြစ်တဲ့ brief cut တွေအဆုံးသတ်နိုင်မဲ့တမိုင်းဝင်သဘောတူညီချက်ရမယ်အလားအလာတွေရှိတဲ့အကြောင်းပြောဆိုထားတာပါ။ရုရှားနိုင်ငံကကမ္ဘာကထလုပ်ပြီးကာဇက်စတန်နိုင်ငံမှာမနက်ပိုင်းခြားသာပြည်နယ်တွေနှစ်ရက်ကြာကျင်းပမဲ့စီးရွားငင်းငယ်ဆွေးနွေးပွဲကိုလေ့လာသူဖြစ်အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကကိုစလက်တူတက်ရောက်နေပါတယ်။အာဖဂန်နစ္စတန်နိုင်ငံကာဘူးမြို့တော်မှာဒီကနေ့မနက်ပိုင်းလူသွားလူလာများတဲ့အချိန်မှာဖြစ်ခဲ့တဲ့အထူးကံဘုံးခွဲတက်ခတ်မှုကြောင့်လူရှိဦးထက်မနည်းသေဆုံးပြီး25ယောက်လောက်ဒဏ်ရာရရှိသွားတဲ့အကြောင်းပြည်ထောင်စုဝန်ကြီးဌာနကပြောဆိုခဲ့ပါတယ်။တက်ခတ်မှုတွေအဲအစ်စတန်စစ်ဆေးကြောအဖွဲ့ကတော့သူတို့လက်ချက်ဖြစ်တဲ့အကြောင်းကြေညာထားပါတယ်။တက်ခတ်မှုကြောင့်အနီးနားမှာရှိတဲ့ထိခိုက်ဒဏ်ရာရတဲ့အရသူတွေမှာအရသားတွေအများစုပါဝင်ခဲ့တာပါ
။တရင်ကြီးချုပ်ကိုကိုအောင်လင်ဦးကကြီးညာပေးခဲ့တာပါ။ဒီညာအတွက်စီစဉ်ထုတ်လွှင့်မှုကတော့ကိုအောင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Michael Dubinsky ဖြစ်ပါတယ်။ကျွန်မအီတန်စမရှင်။ VOA American သံမနက်ဖြန်မြန်မာဘာသာစီစဉ်လေးကိုမြန်မာစံတော်ချိန်မနက်6:00နာရီနဲ့9:00နာရီအထိလိုင်းဒိုမီတာ24 40 48 50အပြင်လိုင်းလမ်းမီတာ190တို့ကနေလည်းတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်။ VOA ကိုနားဆင်သူအားလုံးကိုအထူးပဲကျေးဇူးတင်ရှိပါတယ်။တော်တာရှင်ပေါင်းကောင်းသောညချမ်းဖြစ်ပါစေရှင်။
This program has come to you from the Voice of America, Washington.